Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ၂ရက်ပုတ်ထူးနေ့ညဖက်9:00နာရီ10:00နာရီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့ 51 တို့ကနေတိုက်ရိုက်ဖန်ယူနာဆက်နိုင်ပါတယ်ရှင်။ဒီမှာအနံလောက်ပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ကမရာဦးသိန်းစိန်ဘူဂျုံမူကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့ဒီကနေ့တီးကြစီတွေ့ဆုံပါတယ်။တူရကီနယ်စပ်လျှောက်လူမျိုးရေးတုံ့ပြန်ဖို့နေတိုးအဖွဲ့ဝင်ကြီးတွေဆွေးနွေးကြပါတယ်။ Facebook ထူထောင်သူ Mark Zuckerberg ကတမိလေးမွေးတဲ့အထိမ်းအမှတ်ဒေါ်လာ45ဘီလီယံလှူဒါန်းမယ်လို့ကြေညာပြုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာတမရဦးသိန်းစိန်တမရကာကွယ်ရေးဦးစီးချုပ်ဘုချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တီးကြစီတွေ့ဆုံခဲ့တဲ့သတင်းမှကြားရဖို့ရှိတာကတော့
ကျွန်တော်တို့နိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းတဲ့အခါမှာအရင်တုန်းကအစင်လာမရှိခဲ့သေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးတဲ့အစင်လာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆိုပြီးတော့
ပြန်ကြားရေးဝန်ကြီးဦးရဲ့ထွက်ပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒီနောက်မှာတော့နိုင်ငံထိပ်ပိုင်ကောင်းဆောင်တွေနဲ့တောင်ဆန်းစုကြည်တို့တွေ့ဆုံတဲ့အပေါ် 88 မျိုးဆက်နဲ့အရက်ဖွဲ့အဖွဲ့တွေကကြိုဆိုလိုက်တဲ့တဲ့င်းကကွေရဲ့ဦးစီးချုပ်ကိုတရော်လောင်ပြောင်းတဲ့တပ်ပုံကို Facebook စာမျက်နှာမှာဖြန့်ဝေခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ဖန်ဆီးခံထားရတဲ့ Patrick Gonzalez ကိုဒီကနေ့လိုင်းမြွတ်နယ်တရားရုံးမှာ6ချိန်မြင့်အောက်ဖြစ်ရုံးထုတ်စစ်ဆေးတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့ဦးချော်စန္ဒရဲ့မြမအရေးတုံ့သက်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါခုအရင်ဆုံးတော့ဗုဒ္ဓဘုရင်ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကုကြကြော်သိန်းနဲ့မတ်တငိထိုက်တို့ကပြောပြပေးကြပါအောင်ရှင်
IS အကြံဖက်အဖွဲ့ကိုအရှိန်မြင့်ပြီးခြေမုံးမှုဂျူပန်နေပြီးဒီဖွဲ့ရဲ့အဓိကအရေးပါတဲ့စနစ်တွေကိုဖျက်ဆီးပစ်ဖို့ရည်ရွယ်ချက်နဲ့လာမယ့်သတင်းပတ်တွေအတွင်းအမေရိကန်အထူးတပ်ဖွဲ့တစ်ခုလုပ်ငန်းစတင်မှုရှိပါတယ်။တပ်ဖွဲ့သစ်ဆေလုမဲ့ကိစ္စကိုလက်နက်ကင်တပ်ဖွဲ့များဆိုင်ရာအောက်လူတော်ကော်မတီမှအင်ကာနီကလုပ်တဲ့ကြားနာပွဲအတွင်းကာဝေးဝန်ကြီး H ကာတာကကြေညာသွားတာပါ။ IS အဖွဲ့ရဲ့အဆင့်တိုင်းကိုအပြင်းထန်တိုက်ခိုက်သွားမယ်လို့ကာဝေးဝန်ကြီးကအခိုင်အမာပြောပါတယ်။ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့မှတပ်ဖွဲ့ဝင်200လောက်ပါဝင်ပြီးလာမယ့်သတင်းပတ်တွေအတွင်းယူရက်မှချထားမယ်လို့အစီအစဉ်နဲ့နှီးစပ်တဲ့တာဝန်ရှိသူတွေကပြောပါတယ်။IS အဖွဲ့ကိုတိုက်ခိုက်နေတဲ့အတိုက်ခံအုပ်စုတွေကိုကူညီပံ့ပိုးရေးအထူးစစ်စင်ရေးတပ်ဖွဲ့ဝင်50လောက်ကိုလွှတ်ဖို့အောက်တိုဘာလကကြေညာထားတဲ့အစီအစဉ်ပေါ်မှာမူတည်ပြီးအခုအထူးတပ်ဖွဲ့တွေလွှတ်ဖို့ကိစ္စကိုလုပ်တာပါအဲဒီတပ်ဖွဲ့တွေစစ်စင်ရေးစတင်မှုပြင်ဆင်နေလို့မရှိပေမဲ့နောက်တစ်ဆင့်လွှတ်ဖို့အချိန်ကျပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အထူးတပ်ဖွဲ့ရဲ့ရည်မှန်းချက်ကတော့အချိန်တိုအတွင်းကျလာတဲ့ထောက်လှမ်းရေးအချက်အလက်ပေါ်အခြေခံပြီးအီရန်နဲ့ဆီးရီးယားက IS အဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းအမိန်ပေးထိန်းချုပ်တဲ့အပိုင်းတွေကိုခြေမုံ့မှုဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုပြောပါတယ်
တူရကီနဲ့ဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စီးကိုတူရကီဘက်ကပစ်ချခဲ့ပြီးသတင်းတစ်ပတ်အကြာမှာတော့တူရကီနယ်စပ်တစ်လျှောက်လုံခြုံရေးတိုးမြင့်ချထားနိုင်မယ့်နည်းလမ်းတွေကိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့နိုင်ငံသားရေးဝန်ကြီးတွေဆွေးနွေးကြပါတယ်။တူရကီအစ်ဆလစ်လေးရက်စခန်းမှာမဟာမိတ်တွေရဲ့လေယာဉ်တွေပုံမထားရှိဖို့ဒုံးကျည်စနစ်တိုးမြင့်ဖို့နဲ့မြေထဲပင်လယ်ထဲမှာသင်္ဘောတွေထပ်တိုးထားရှိဖို့အပါအဝင်လုံခြုံရေးအတွက်တိုးမြင့်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်တာဝန်ရှိသူတွေကမနေ့ကပြောဆိုခဲ့ပါတယ်။နေရိုးဖွဲ့ဝင်တဲ့အနေနဲ့တူရကီလုံခြုံရေးအတွက်ဘလို့အသေးစိတ်ဆောင်ရွက်မှုတွေလုပ်ပေးသွားမယ်ဆိုတာကိုလာမယ့်သတင်းပတ်အနည်းငယ်တွင်ဆုံးဖြတ်သင့်တယ်လို့နေတိုးအဖွဲ့အတွင်းမှချုပ်ယွန်းစတော့တန်ဘတ်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့ကရုရှားလေယာဉ်ပစ်ချခံရတဲ့ဖြစ်ရပ်မှာရုရှားဘက်ကတူရကီလေပိုင်နက်ကိုချိုးဖောက်ဝင်ရောက်ခဲ့တာလို့တူရကီအစိုးရရရှိတွေကပြောဆိုထားပြီးအမေရိကန်ပြည်ထောင်စုကလည်းဒီအချက်မှန်ကန်တယ်ဆိုတဲ့သက်တည်အထောက်အထားတွေရှိတယ်လို့ပြောပါတယ်။ရုရှားကတော့သူ့လေယာဉ်ဟာတူရကီလေပိုင်နက်ထက်မဝင်ရောက်ခဲ့ဘူးလို့အခိုင်အမာပြောထားတာပါ။တူရကီဘက်ကပစ်ချမှုကြောင့်လေယာဉ်ဟာစီးရီးယားနိုင်ငံမြောက်ပိုင်းမှာပြတ်ကျခဲ့ရတာဖြစ်ပါတယ်။
စီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုလေကြောင်းကတိုက်ခိုက်တာမှာပြည်ထောင်နိုင်ငံပါဝင်ရေးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပန်ကြားထားတာကိုဒီကနေ့ပြည်ချလွတ်တော်အမတ်တွေဆွေးနွေးကြပါတယ်။စစ်သွေးကြွတွေလှူရှားသွားလာတာကိုဟန်တားနိုင်ဖို့လေကြောင်းတိုက်ခိုက်တာဟာကျယ်ပြန့်တဲ့မဟာဗျူဟာတစ်ခုရဲ့ဒစီတစ်ပိုင်းဖြစ်တယ်လို့မစ္စတာကင်မရွန်ကလွှတ်တော်မှာဒီကနေ့ပြောပါတယ်။ဒါပေမဲ့အတိုက်ခံလေးပါးပါတီခေါင်းဆောင်ဂျယ်ရမီ ကော်ဘင်းကဒီကိစ္စကိုကန့်ကွက်ပါတယ်။ ကော်ဘင်းနဲ့သူ့ကိုထောက်ခံသူတွေဟာအကြမ်းဖက်သမားတွေကိုဂရုဏာသတ်တဲ့လူအုပ်စုတစ်ခုဖြစ်တယ်ဆိုပြီးတော့မစ္စတာကင်မရွန်ကအင်္ဂါနေ့ညမှာပြောပါတယ်။စီးရီးယားကိုလေကြောင်းကနေတိုက်ခိုက်တာဘာကြောင့်တိုးချက်မှလဲဆိုတော့ကိုဝန်ကြီးချုပ်ကရှင်းမပြနိုင်ဘူးလို့ဒီကနေ့ထုတ်ဝေတဲ့ The Guardian သတင်းစာမှာမစ္စတာကော်ဘင်းကထင်မြင်ချက်ဆောင်းပါးတစ်ပုဒ်ရေးပြီးတုံ့ပြန်ပါတယ်။အမေရိကန်ပြင်သစ်ရုရှားနဲ့တခြားအင်အားကြီးနိုင်ငံတွေကဘုံကျဲတိုက်ခိုက်နေကြပြီဖြစ်တာကြောင့်တိုးပြီးတော့တိုက်ခိုက်တာကစီးရီးယားတိသာထင်ရှားတဲ့တက်ရောက်မှုရှိမှလားဆိုတာရှင်းမပြနိုင်ဘူးလို့မစ္စတာကော်ဘင်းကဆိုပါတယ်။ YouGov Online သုတေသနကော်မတီကကောက်ခံတဲ့စစ်တမ်းအရစီးရီးယားမှာစီးရီးယားလုံဆောင်ဖို့အပေါ်ဗြိတိသျှနိုင်ငံသားတွေရဲ့ထောက်ခံမှုဟာ 2014ခုနှစ်စက်တင်ဘာလကတည်းကဆိုရင်အနှိမ်ဆုံးအဆင့်ထိရောက်နေပါတယ်
နိုင်ဂျီးရီးယားအခြေစိုက်ဘိုကိုဟာရမ်စစ်သွေးကြောင့်အယောက်တရာကိုတုတ်တင်လိုက်ပြီးသူတို့ဖမ်းထားတဲ့လူ900ကိုကယ်တင်လိုက်တယ်လို့ကင်မရွန်နိုင်ငံကပြောပါတယ်။ကင်မရွန်နိုင်ဂျီးရီးယားနယ်စပ်တစ်လျှောက်မှာပြီးခဲ့တဲ့သတင်းပတ်ကလုတ်တဲ့စစ်စင်ရေးတစ်ခုအတွင်းစစ်သွေးကြောင့်တွေကိုတုတ်တင်ပြီးတရားခံတွေကိုကယ်တင်ခဲ့တာလို့ကင်မရွန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါနဲ့ပတ်သက်လို့တီးကြအတည်ပြုချက်တော့မရှိသေးပါဘူး။ဒေတာအတွင်းမှာပဲကင်မရွန်မြောက်ဖက်စွန်းမှာအင်ကာနိခအသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ၄ယောက်ထဲမှနေတေဆုံးခဲ့ရတာဟာဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်ဖြစ်မယ်လို့တာဝန်ရှိသူတွေကတန်ပြရှိထားပါတယ်။နိုင်ဂျီးရီးယားနယ်စပ်နားကဝါဇာမြို့မှာအသေးခံဘုံးခွဲသူတွေကဖောက်ခွဲခဲ့တာပါ။2013ခုနှစ်မှာစစ်သွေးကြောင့်အဖွဲ့ကနယ်စပ်ဖြတ်ကျော်တိုက်ခိုက်တာတွေလှုပ်ချိန်ကလေးကအစပြီးကင်မရွန်နိုင်ငံဟာဘိုကိုဟာရမ်အဖွဲ့ကိုကင်မရွန်နိုင်ငံကတိုက်ခိုက်နေတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကိုတိုက်ခိုက်ဖို့စူးစီးထားတဲ့၅နိုင်ငံပါတိုက်ခိုက်ရေးအဖွဲ့ထဲမှာကင်မရွန်လည်းပါပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာတင်းကျပ်တဲ့မွတ်စလင်နိုင်ငံတစ်ခုထူထောင်ဖို့ရွေချက်နဲ့လွန်ခဲ့တဲ့6နှစ်မှာဘိုကိုဟာရမ်အဖွဲ့လက်နက်ကင်တိုက်ခိုက်ခြင်းကလေးကဆိုရင်လူပေါင်း1000ကျော်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဘူရူးညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တမရအူသိစိန်နဲ့မြူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးနိုင်ငံတော်ကြီးကတောင်းဝန်ဆင်းရဲကြလွှဲပြောင်းပေးရေးအပါအဝင်ဆွေးနွေးကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကသတင်းတော့တွေကိုပြောပါတယ်။2012ခုနှစ်မှာမြူသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လွှတ်တော်နိုင်ငံရေးပြန်လုပ်နိုင်အောင်တမရကလိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပြီးတော့2012ကနေ2015အထိပူးပေါင်းဆောင်ရွက်ခဲ့တဲ့အပေါ်မှာရောကတိပေးထားတဲ့အတိုင်း2015ခုနှစ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစွာကျင်းပပြီးခဲ့တဲ့အတွက်ကြောင့်ကျေးဇူးတင်တယ်ကြောင်းဒေါ်ဆန်းစုကြည်ကပြောတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကသတင်းတော့တွေကိုပြောပါတယ်ပထမဆုံးအဓိကထားပြီးဆွေးနွေးတာကနောင်ပေါ်ပေါက်လာမဲ့အစိုးရကိုအေဂျင့်ညင်သာချောမွေးစွာတောင်းလွှင့်ပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေမရှိစေရေးနှစ်ဖက်ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုပုံပွင့်လေးလေးနဲ့ဆွေးနွေးတယ်လို့ဦးရထွတ်ကပြောပါတယ်ဒုတိယပိုင်းမှာဒီမိုကရေစီအသင်ကူးပြောင်းရေးကာလမှာအရင်တုန်းကအစဉ်အလာမရှိခဲ့သေးတဲ့နိုင်ငံတော်ကြီးကတာဝန်တွေကိုဆင်းတကြလွှဲပြောင်းပေးတဲ့အစဉ်အလာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆွေးနွေးကြပါတယ်ခေါင်းဆောင်နှစ်ယောက်သဘောထားဖလှယ်တဲ့အခါမှာလည်းနှစ်ယောက်လုံးကဒီချက်ကိုသဘောတူကြတဲ့ကြောင်းတမရကကတိပြုသူလိုဒေါန်ဆန်းစုကြည်ကလည်းဒီလိုအစဉ်လာကောင်းမျိုးဟာနိုင်ငံအတွက်လိုအပ်ပြီးဒီမိုကရေစီနုနယ်တဲ့နိုင်ငံတစ်ခုမှာဒီလိုအစဉ်လာကောင်းကိုဝိုင်းပြီးတော့တိစောက်ဖို့လိုတယ်ဆိုတာဆွေးနွေးကြတယ်လို့ဦးရထွတ်ကပြောပါတယ်။နေ့လယ်ပိုင်းမှာတော့တမရကကိုယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့နှစ်နာရီကနေသုံးနာရီထိနေပြီးတော့ဗျင်းတော်ရိပ်သာအခမ်းအနားဆောင်မှာတွေ့ဆုံဆွေးနွေးပါတယ်။ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြတယ်လို့ဆွေးနွေးပွဲပြီးမှကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲအပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းထောက်တွေကိုပြောပါတယ်။အခုတွဲဆုံပွဲဟာရွေးကောက်ပွဲအပြီးနိုဝင်ဘာလ10ရက်နေ့မှာဒေါံဆန်းစုကြည်ကအမျိုးသားပြည်နယ်တင်မြေရေးအခြေခံနဲ့တွဲဆုံမှုစာရေးပန်ကြားခဲ့ပြီးတဲ့နောက်ပိုင်းသမ္မတဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါံဆန်းစုကြည်တို့ပထမဆုံးအကြိမ်တွဲဆုံဆွေးနွေးတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကခရီးယာဖုံးတော်ချီတွေနဲ့အကူအညီပေးရေးလှုပ်သားနှစ်ဒါဇင်ကျော်တို့ကဒီသတင်းပတ်တွေအတွင်းမှာပဲအသက်အန္တရာယ်ကိုချင်းချောက်တာရီလက်ခံရရှိထားတယ်လို့ပြောဆိုပါရယ်အော်တိုဘားလာဇန်ပိုင်းကဆလိုခရီးယန်တရားဟောဆရာ၃ဦးတို့ချောင်းမြောင်းတပ်ဖြတ်ခံရမှုကနေတီးတီးကလေးလွတ်မြောက်ခဲ့တယ်လို့လည်းပြောဆိုနေကြတာပါစစ်သွေးကြအဖွဲ့ဂျမာတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ် GME နဲ့အစ္စလာမစ်အစွန်းရောက် ISIS တို့ကိုပိတ်ပင်တားမြစ်ခံရအောင်ဒီလူတွေပါဝင်ပတ်သက်ခဲ့ကြတယ်ဆိုပြီးတော့ချင်းချောက်သူတို့ကစွပ်စွဲထားတာဖြစ်ပါတယ်တပ်ဖြတ်ဖို့ချင်းချောက်စာရီကိုတော့မိုဘိုင်းဖုန်းကနေတဆင့် text message တွေပေးပို့ကြတာဖြစ်ပါတယ်ခရီးယန်ဖုန်းတော်ကြီးအပါ20နောက်တီလာရှင်တဦးနဲ့ခရီးယားအကူအညီပေးရေးလှုပ်သားအနေငယ်တို့တယ်လီဖုန်းစာတိုက်တို့ကနေတဆင့်ချင်းချောက်စာတွေလက်ခံရရှိခဲ့ကြတာဖြစ်ပါတယ်ရှင်
။ Adriatic ပင်လယ်တဲ့ကမွန်တီနီဂရိုနိုင်ငံငယ်လေးကိုမြောက် Atlantic စာချုပ်နေတိုးအဖွဲ့ထဲဝင်ဖို့တရားဝင်ဖိတ်ခေါ်လိုက်ပါပြီ။ဒါဟာ2009ခုနှစ်ကတည်းကဆိုရင်အဖွဲ့ကိုပထမဆုံးအကြိမ်ချဲ့ထွင်တာလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေရဲ့ဒီကနေ့အစည်းအဝေးတစ်ခုအတွင်းနေတိုးအဖွဲ့တွင်မူချုပ် Jens Stoltenberg ကဒီလိုဖိတ်ခေါ်တာကိုကြေညာပါတယ်။တချိန်ကယူဂိုစလာဗီးယားနိုင်ငံရဲ့တစ်စီတစ်ပိုင်းဖြစ်ခဲ့တဲ့ဒီနိုင်ငံအတွက်သမိုင်းဝင်အောင်မြင်မှုဖြစ်တယ်လို့နေတိုးအတွင်းမှုချုပ်ကပြောပါတယ်။ဘရပ်ဆဲလ်စ်မြို့ကစီဝေးပြီးတဲ့နောက်သတင်းတော့တွေကိုစကားပြောချိန်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဒီကိစ္စကိုကြိုးဆိုပါတယ်။ နေတိုးအဖွဲ့ရဲ့လိုအပ်ချက်တွေနဲ့ကန့်ညီစေဖို့အတွက်အပြောင်းအလဲအတော်များများကိုလုပ်ခဲ့ပြီးဖြစ်ပေမဲ့လည်းမွန်တီနီဂရိုနိုင်ငံအနေနဲ့လုပ်ရမှာကြံနေပါသေးတယ်။အဲ့ဒီထက်မှအဓိကအကြဆုံးကတော့အဖွဲ့ဝင်ဖြစ်တရားဝင်မဖြစ်ခင်မှာအဖွဲ့ဝင်ဖြစ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုနေတိုးတာဝန်ရှိသူတွေနဲ့လုပ်ဖို့ဖြစ်ပါတယ်။နေတိုးအဖွဲ့ရဲ့ဖိတ်ခေါ်ချက်ဟာလွန်ခဲ့တဲ့6နှစ်မှာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာပြီးတဲ့ကဆိုရင်ကြီးမားတဲ့ဂုံယူပွဲကိစ္စတစ်ခုသမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့ Brussels မြို့ကနေတိုးအဖွဲ့အစည်းအဝေးမှာမွန်တီနီဂရိုဒုတိယဝန်ကြီးချုပ် Igor Lukšić ကပြောပါတယ်။
Facebook ရဲ့အမှုဆောင်အရာရှိမတ်ဇဂါဗတ်နဲ့ဇနီးတဲ့ Priscilla Chan တို့ကမွေးခင်းစာသမီးငယ်ကိုမနေ့ကကဘာကြီးနဲ့ပြသမိတ်ဆက်လိုက်ပြီးတစ်ချိန်တည်းမှာပဲမွေးခင်းစာသမီးငယ်ရဲ့မျိုးဆက်နဲ့နောက်ထပ်မျိုးဆက်ကလေးငယ်တွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်စေဖို့အတွက်ဒေါ်လာ45ဘီလီယံမှတည်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမွေးဖွားလာတဲ့သမီးငယ် Max အတွက်ရေးသားထားတဲ့စာထဲမှာလည်း Mr. Zagavat နဲ့ Miss Chan တို့ကသူတို့ရဲ့တက်တန်းတစ်လျှောက်လုံးသူတို့ရဲ့ Facebook ရဲ့ Share 69ရာခိုင်နှုန်းကိုပေးလူသွားမယ်လို့ပြောဆိုထားပါတယ်။ကိုပိုင်တင်ယူခြင်းကူးဆက်ယောဂါကုသရေးနဲ့လူလူကြားချိတ်ဆက်မှုနဲ့ခိုင်မာတဲ့လူအတိုင်းဝိုင်းတိဆောက်ရေးတို့ကိုပထမဆုံးအလေးထားလှူဆောင်သွားမှာဖြစ်ပါတယ်။လူသားတိုင်းကတန်ဖိုးရှိကြတယ်လို့ယုံကြည်ပြီးလူသားတိုင်းလို့ဆိုတဲ့အထက်မှာအခုလက်ရှိလူသားတွေအပြင်နောက်ထပ်မွေးဖွားလာမယ့်အနာဂတ်မျိုးဆက်သစ်တွေလည်းပါဝင်ပါတယ်။လက်ရှိလူသားတွေအတွက်တင်မကဘဲအနာဂတ်မှာမွေးဖွားလာမယ့်လူသားတွေရဲ့ဘဝအသားဖြောင်ပြူဖို့တိုးတက်မှုရှိဖို့အခုချိန်မှာကျွန်တော်တို့ရင်းနှီးမြှုပ်နှံလှူဆောင်ဖို့တာဝန်ရှိပါတယ်လို့လည်းပြောဆိုထားပါတယ်။အလူငွေတွေကိုခွဲဝေပေးဖို့ကတော့ Mark Zuckerberg နဲ့ဇနီးမောင်နှံတို့အချင်းယူလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Internet Cyber တိုက်ခိုက်မှုတွေကိုနှိမ်နင်းဖို့အတွက်တရုတ်နဲ့ American တို့ရဲ့ပထမဆုံးအကြိမ်အဆင့်မြင့်ပူးတွဲဆွေးနွေးပွဲတရက်ကို American ပြည်ထောင်စု Washington DC မြို့တော်မှာအင်္ဂါနေ့ကကျင်းပပါတယ်။အဲဒီဆွေးနွေးပွဲကို American ပြည်ထောင်စုမှရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖက်ပြည်သူ့လူမျိုးရေးရာဝန်ကြီးလက်ဖက်တဲ့ Gao Shangkong နဲ့ American အမိမြေလွန်ကြွေးဝန်ကြီး Jen Jones J Johnson American ရှိနေချို Loretta Lynch တို့ကပူးတွဲဦးဆောင်ကြပါတယ်။ဒီကရက်စတင်ပါလာတော့ကတရုတ်သမ္မတရှီကျင်းဖြင့်အမေရိကန်ကိုလာရောက်တဲ့တရုတ်ဝန်နိုင်ငံတော်ခီးစဉ်တွင်အင်တာနက်ကနေအချက်လက်ခိုးယူတိုက်ခိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံပူးပေါင်းတိုက်ဖြတ်သွားဖို့သဘောတူလက်မှတ်ရေးထိုးပြီးတဲ့နောက်အခုဆွေးနွေးကြတာပါ။ကမ္ဘာပေါ်မှာထိနှံသက်တမ်းအရှိကြဆုံးပြင်ဖြစ်တဲ့ထိုင်းပြည်ဘူမိဘော်ရဲ့တက်တော်88နှစ်ပြည့်မွေးနေ့ကျင်းပဖို့ထိုင်းပြည်သူလူထုပြင်ဆင်နေကြပါတယ်။ဒီလ5ရက်လာမယ့်စနေနေ့မှာဘရင်ဘူမိဘော်တက်တော်88နှစ်ပြည့်မှာပါ။သူအချုပ်ခဲ့တဲ့69နှစ်ကာလတွင်ထိုင်းနိုင်ငံမှာစီးပွားရေးအမြန်ဆုံးဖွံ့ဖြိုးတိုးတက်သလိုနိုင်ငံရေးအခြေအနေအပြောင်းအလဲမျိုးမျိုးနဲ့လည်းကြုံခဲ့ရပါတယ်။ထိုင်းနိုင်ငံမှာသွေးစွန်းခဲ့ရတဲ့တန်းပြည်မငြိမ်သက်ဖြစ်ရပ်တွေကနေဖြည့်ရှင်းမရဖြစ်နေတဲ့နိုင်ငံရေးအကျပ်တွေအထိအခြေအနေမျိုးမျိုးအောင်မှာထိုင်းပြည်သူ63သန်းကိုဘရင်ကဦးဆောင်မှုပေးခဲ့ပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့6နှစ်လောက်ကစောက်လို့ဘရင်ကြီးမကြမ်းမမာဖြစ်လာပြီးတဲ့နောက်သူ့ရဲ့အခြေအများစုကစိတ်ယုံပေါ်မှာပဲကုန်လွန်နေရပါတယ်ခင်ဗျာ
။ပုတ်ထူးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးသွားတာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာသမရဦးသိန်းစိန်တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းတို့နဲ့တရားစီတွေ့ဆုံခဲ့ပါတယ်။အစိုးရတဲ့တာဝန်လွှဲပြောင်းပေးချောမှုစီဖို့နိုင်ငံတည်ငြိမ်အေးချမ်းဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်အနာဂတ်မှာပူးပေါင်းဆောင်ရွက်သွားကြဖို့ဆွေးနွေးခဲ့ကြတာပါ။နေပြည်တော်မှာတွေ့ဆုံခဲ့ကြတဲ့ထိပ်ပိုင်ခေါင်းဆောင်တွေရဲ့တွေ့ဆုံပွဲအကြောင်းနေပြည်တော်ကိုရောက်နေတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီသူကပြောပြပေးထားပါရရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့မြေကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့တောင်းဆိုချက်ကြောင့်သမရဦးသိန်းစိန်တမရကာကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတို့နဲ့ဒီကနေ့နေပြည်တော်မှာတရားစီတွေ့ဆုံခဲ့တာပါဒီကနေ့ဒီဇင်ဘာလ၂ရက်နေ့မနက်9နာရီအချိန်ကစလို့45မိနစ်ကြာသမရအိမ်တော်မှာသမရဦးသိန်းစိန်နဲ့ဒေါ်ဆန်းစုကြည်တို့တီးသန့်တွေ့ဆုံခဲ့တာပါသတင်းမီဒီယာတွေဝင်ရောက်ခွင့်မရှိတော်မူတွေ့ဆုံပွဲအပြီးမှာပြန်ကြားရေးဝန်ကြီးဌာနဝန်ကြီးဦးရဲထွတ်ကသမရဦးသိန်းစိန်နဲ့ဒေါ်ဆန်းစုကြည်တို့ဆွေးနွေးခဲ့တာတွေကိုပြေဆုံးပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
်ပထမဆုံးအဓိကထားပြီးတော့ဆွေးနွေးတာကနောင်ပေါ်ပေါက်လာမယ့်အစိုးရကိုအေးချမ်းညင်သာချုံးမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပုံမှန်မှုတွေမရှိစေဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပုံမှန်လင်းလင်းပဲကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒုတိယပိုင်းမှာတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီအသွင်ကူးပြောင်းတဲ့ခါမှာအရင်တုန်းကအစဉ်လာမရှိခဲ့သေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျတွဲပြောင်းပေးတဲ့အစဉ်လာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆိုပြီးတော့မှကျွန်တော်တို့ဆွေးနွေးခဲ့ပါတယ
်။တမရနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့ရမှာအစိုးရအသစ်တာဝန်လွှဲပြောင်းပေးတဲ့အခါအေဂျင့်ညင်သာချုံးမွေ့စီအတွက်အသွင်ကူပြောင်းရေးဆိုင်ရာအဖွဲ့တွေဖွဲ့စည်းသွားမယ်ဆိုတဲ့အကြောင်းနှစ်ဖက်သဘောတူခဲ့တယ်လို့လည်းတမရရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရတယ်။ နေ့လယ်နှစ်နာရီမှာတော့တမတော်ကာကွယ်ဦးစီးချုပ်ယုံဘရင်တော်ခမ်းမာမှာဗဂျုံမူကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့တနာရီကျော်ကြာတီးတန့်တွေ့ဆုံခဲ့ကြပါတယ်။မတွေ့ဆုံမီနဲ့တွေ့ဆုံအပြီးမှာသတင်းမီဒီယာတွေနဲ့အမှတ်တမ်းဓာတ်ပုံရက်ကူးခွင့်ရခဲ့ပေမဲ့တွေ့ဆုံပွဲအကြောင်းတစ်စုံတရာနှစ်ဖက်စလုံးကမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။ဒါပေမဲ့တမတော်ကာကွယ်ဦးစီးချုပ်နဲ့ဒေါ်ဆန်းစုကြည်တို့ရဲ့အခုတွေ့ဆုံမှုဟာပြည်သူ့ဆန္ဒကိုအလေးထားပြီးတော့တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့တဲ့အကြောင်းတမတော်ကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့လည်းအခုတွေ့ဆုံမှုတွေဟာထင်သာထက်ပိုပြီးတော့အောင်မြင်တယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့မှာလွှတ်တော်ဥက္ကဋ္ဌဒူရဦးရွှေမန်းနဲ့တည်ထောင်တွေ့ဆုံခဲ့ပါသေးတယ်။ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်အနိုင်ရခဲ့ပြီးတဲ့နောက်ဒေါ်ဆန်းစုကြည်အနေနဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့တောင်းဆိုခဲ့တာကြောင့်ခုလိုတွေ့ဆုံပွဲတွေဇက်တိုက်ဖြစ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုစီတူတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကလည်းပို့ထူးနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာထိပ်ပိုင်းခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲနဲ့ဆက်စပ်တဲ့သတင်းတစ်ပုဒ်ကိုတင်ပြပါဦးမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာ88မျိုးဆက်အပါအဝင်ပြည်ရင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့အမျိုးသားပြန်လည်တင်မြတ်ရေးအတွက်နှစ်ဖက်အပေးယူကိစ္စအပါအဝင်လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မဲ့အပိုင်းတွေကိုတော့စောင့်ကြည့်သွားရမှာဖြစ်တယ်လို့လည်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြေအဆုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးမှာပါ။
ဟုတ်ကဲ့ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာသမရဦးသိန်းစိန်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ကာကွယ်ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်အောင်ရဲဝင်းက VOA ကိုအခုလိုပြောပါတယ
်ဗိုလ်ချုပ်မှုကြီးကပြောတဲ့အခြေအနေကတော့ဒါကောင်းမွန်တဲ့ရလဒ်တစ်ခုကျွန်တော်ရပါတယ်
ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမြောင်းလိုင်းတို့ကြားအခုဒီချိန်တွေ့ဆုံဆွေးနွေးမှုဟာပထမဆုံးအကြိမ်တီးခြားတွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်ဒီတွေ့ဆုံဆွေးနွေးမှုကနေတိုင်းပြည်အတွက်အကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုတွေကိုသဘောတူညီခဲ့တယ်လို့တွေ့ဆုံဆွေးနွေးမှုအပြီးသတင်းတောက်တွေကမေးမြန်းစင်မှာဗိုလ်ချုပ်မှုကြီးမြောင်းလိုင်းကပြောကြားခဲ့ပါတယ်ဖြစ်ခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအတိုက်ခံ NLD ပါတီကအပြတ်အသတ်အနိုင်ရပြီးတဲ့နောက်ဒေါန်ဆန်းစုကြည်ကအမျိုးသားပြန်လည်တင့်မြတ်ရေးကိုဦးတည်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့နိုင်ငံတော်သမ္မတလွတ်တော်ဥက္ကဋ္ဌနဲ့တမတော်ကာကွယ်ဦးစီးချုပ်တို့ကိုတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးမှုအပေါ်မှာ88မျိုးဆက်အဖွဲ့အနေနဲ့လည်းကြိုဆိုတယ်လို့88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုမြအေးကပြောပါတယ
်။အခုဒီနေ့မှာဒီသမ္မတကြီးရောခုနကပြောလို့ကာချုပ်ကရောတွေ့ရဆိုတာကျွန်တော်တို့ကအဲ့ဒီတွေ့ဆုံဆွေးနွေးမှုကိုကျွန်တော်တို့ကကြိုဆိုတယ်လေ။ငါကိုယ်တည်းကကျွန်တော်တို့ကပြဿနာရတဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာခြင်းကကောင်းတယ်လို့ခံယူထားတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကြိုဆိုတယ်။နောက်တစ်ခုကဒီနေ့တွေ့တဲ့အခါမှာဒီကျန်ကြဲဝင်ကြီးဦးရထွေးရဲ့ကြေကြချက်အရဆိုလို့ရှိရဒေထွက်ကြံရဲ့ပုံနိုင်ရဆိုလို့ရှိအာနာကိုညနာချုံးမှုတော့လည်းပြောင်းနိုင်ဖို့အစင်နာတစ်ခုဖြစ်တဲ့အနေအထားလို့ပြောသွားတာမျိုးကျွန်တော်တွေ့ရလေအဲ့ဒါလည်းဒါကောင်းတဲ့အလားတနာတစ်ခုပါပဲဘယ်တော့ပဲကျွန်တော်သုံးသပ်လို့ရအောင်မကျန်တဲ့အချက်လက်တွေကတော့ဘာမှသိချတာကနာနာမရှိသေးတဲ့အခါကျတော့ပြောဖို့ခက်ပါတယ်ဗျ
ဟုတ်ကဲ့အကူအညီခုကဒီကနေ့တွေ့ဆုံတဲ့ဥစ္စာမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့တွေးဆုံတယ်ဒါသူတို့နှစ်ယောက်တီးခြားတွေးဆုံတာဒါပထမဆုံးအကြိမ်လို့လည်းပြောလို့ရမှာပေါ့နော်ဒီလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်နဲ့တွေးဆုံတဲ့ဥစ္စာကတမတော်နဲ့ပြည်သူတမတော်နဲ့အတိုက်ခံအင်အားစုကြားမှာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်ဘလောက်ထိအလားအလာကောင်းနေပြီလို့ပြောလို့ရမှာလဲ
အခုတွေ့တာကတော့ဗျာဒါကတော့အနိုင်ရပါတီရဲ့ခေါင်းဆောင်တစ်ယောက်တနည်းအားဖြင့်ပြောမယ်ဆိုလူထုမျိုးချက်တင်မြတ်တော့တဲ့ပါတီကြီးပြည့်ရဲ့လူထုခေါင်းဆောင်ဆိုလည်းမမားတဲ့ဒေါအောင်ဆန်းစုကြည်နဲ့အဲ့ဒီကြက်ကလည်းဒီဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေရနိုင်ငံအရေးအပါအရေးပါတဲ့ခန်းကဏ္ဍရှိနေတဲ့တက်မလို့ဟိုရတဲ့ခေါင်းဆောင်တယောက်ပြည်စုံဆွေးနွေးမှုကတော့အလွန်ကောင်းပါလေကျွန်တော်မြင်လာတော့ဒါပထမဆုံးအခြေပြေပေမဲ့လေဒီပြည်စုံဆွေးနွေးမှုရဲ့ရလဒ်တရားဘာဖြစ်မလဲဆိုတာကျွန်တော်လည်းမသိဘူးလေအဲ့ဒါအဲ့ဒီပုံမှာကျွန်တော်ကြိုတင်ပြီးပြောဖို့ခက်တယ်တို့လိုလူပြည်စုံလက်ချင်းအဖြစ်အမျိုးသားတယ်လက်တွေကိုရှေ့ရှုနေဆွေးနွေးချက်တွေပဲဖြစ်မယ်လို့ကျွန်တော်ကြောင့်ကြည့်ရတဲ့ပဲလို့ကျွန်တော်ယုံကြည်ပါတယ်။ဟိုတစ်ခုရှိရကြအလိုလားတဲ့တင်ရည်ဆိုတဲ့ကိစ္စမှာဆွေးလေးလေးတက်တက်နေတော့မပြီးဘူးကြ။လက်တွေ့အကောင့်ထဲပေါ်ဖို့ဘာလို့ဆက်လုပ်လာမလဲဘလို့လုပ်မလဲဆိုတဲ့ဒါဟိုအရက်စကားပြောရရင်တော့အပေးယူကိစ္စလို့တင်းတင်းရင်းရင်းတစ်ခါလဲတစ်ခါအပြစ်ပဲသာသာရှင်းရှင်းလေးလေးပြောရပြောနိုင်ချုံနိုင်ဘူးလို့လုပ်တယ်
အခုလိုတွေ့ဆုံဆွေးနွေးကြတဲ့အပေါ်မှာကြိုးဆိုပေမဲ့မြို့သားပြန်လည်တင်မြှင့်ရေးအတွက်လှုပ်ဆောင်စရာတွေအများကြီးကြံရှိနေပြီးလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်သွားမဲ့အပိုင်းတွေကိုစောင့်ကြည့်သွားဖို့လိုတယ်လို့ကြားမရေးရဒန်းတို့ညီမရေးကွန်ရက်အဖွဲ့ကမမေစပယ်ဘူးကပြောပါတယ
်တွေ့ချက်ကတော့ကောင်းပါတယ်ဒီတွေ့ဆုံမှုကဘယ်လောက်ရှိအိပယ်ရှိနေရှိဆက်ဥပပေါင်းလှောက်ပွားမှာ မိတွေကိုဟိုမျက်ဝါးထင်ထင်ကျမတို့မြင်ရမယ်ဆိုတော့ပေါ်မှာမူတည်ပြီးတော့မပြောရင်တော့ပုံပြီးတိတ်တယ်ရှိတယ်မျိုးလို့ရှင်းတယ်အမျိုးသားပြန်လာခြင်းများရေးအမျိုးသားပြန်လာရင်ကြားစီရေးပေါ့နော်ဆိုတဲ့စကားလုံးကိုကျမတို့ဒီဒီတော့ပဲဒီကလေးကတကယ်ပြန်စားနေရပါတယ်ကျမနားလေတဲ့အမျိုးသားပြန်လာခြင်းများရေးအမျိုးသားပြန်လာရင်ကြားစီရေးဆိုတာစစ်တပ်နဲ့အနိုင်ရပါတီနဲ့မမောင်ရင်လည်းတချို့အနိုင်ရပါတဲ့ပါတီနဲ့အနိုင်ရရေကောက်ပဲအနိုင်ရပါတီနဲ့ပဲအာလောက်တဲ့ပြန်လဲတင်ညာရည်မျိုးငင်းသားစီရည်မျိုးဖြစ်တယ်လို့ထင်ပါတယ်။မျိုးသားပြန်လဲတင်ညာရည်နဲ့မျိုးသားပြန်လဲငင်းသားစီရည်လို့ပြောတဲ့အခါမှာအာလက်ရှိဖြစ်ပေါ်နေတဲ့ဆိုင်းသားဒေတာတွေမှာဖြစ်နေတဲ့ဒီရင်းဖြစ်ပြီးပခါရည်နဲ့ရည်ပေါ့နော်ဒီရင်းငင်းသားရည်ကိုလည်းလည်းရှေ့တန်းတင်ပြီးတော့ priority car ဖြစ်နေတယ်လို့ကျွန်မတော့အလို့ထားပါတယ်ရှင့်။
ဒေါ်ဆစုကြည်ဟာတမရဦးသိန်းစိန်နဲ့ဒီကနေ့မနက်9နာရီကတမရအိမ်တော်မှာတွေ့ဆုံခဲ့တာဖြစ်ပြီးတော့အဲ့နောက်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်နိုင်နဲ့ပြင်းအောင်ရေးတာမှာနေ့လယ်9နာရီကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပုဒ်တူဟူနေညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ဖန်စီထိမ့်သိမ်းခံထားရသူတွေရဲ့သတင်းတွေဖက်အလဲပြရအောင်ပါ။မြမကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုချင်းမင်းအောင်လိုင်းကိုတရော်လောင်ပြောင်ထားတဲ့တပ်ပုံတွေကို Facebook လူမှုကွန်ရက်စာမျက်နှာမှာဖြန့်ဝေခဲ့ရတဲ့ဆိုရဲဆွဆွဲချက်နဲ့အင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့ကချင်တိုင်းရင်းသား Patrick Gonzalez ကိုဒီကနေ့လိုင်မြို့နယ်တရားရုံးမှာ6ကြိမ်မြောက်အဖြစ်ရုံးထုတ်စစ်ဆေးရမှာအမခံထပ်ပြီးတော့ပယ်ချခံခဲ့ရပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါရရှင်။
ထောင်ဒဏ်3နှစ်အထိချနိုင်တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ခါနဲ့တရားစွဲဆိုခံထားရတဲ့ကချင်တိုင်းနာပက်ထရစ်ကွန်ဂျာလီရဲ့ကျန်းမာရေးအခြေအနေကြောင့်အာမခံရဖို့အတွက်ဆီယဝင်းရဲ့ထွက်ဆိုချက်လိုတယ်လို့တရားသူကြီးကပြောတဲ့အတွက်လာမယ့်ယုံကြည်မှာဆီယဝင်းခေါ်ပြီးကြားနာပေးဖို့အတွက်ဒီကနေ့တရားရုံးမှာရှောက်ထားခဲ့တယ်လို့သူ့ရဲ့ရှေ့နေဖြစ်သူအခွန်ရင်ပန်ကပြောပါတယ
်။သူ့ရဲ့ကျန်းမာရေးအခြေအနေမှန်ကိုတရားရုံးကသိရှိနိုင်ဖို့အတွက်ကျွန်တော်တို့ကသူ့ကိုပြီးခဲ့တဲ့ယုံကြည်ရသွားပြခဲ့တယ်မြို့နယ်ဒေသခံကျန်းမာရေးဌာနကဆီယဝင်းနဲ့သူ့ကိုလက်ရှိထောင်သွင်းမှာကုသပေးနေတဲ့ပြဝင်ပေါ့အဲ့နှစ်ယောက်ကိုခေါ်ယူစစ်ဆေးပေးဖို့ဆိုပြီးကျွန်တော်ရှင်းထားခဲ့ပါတယ်။အဲ့ဒီရှင်းထားချက်နဲ့ပတ်သက်ပြီးတော့ယုံကျိမ်းမှာတော့တစ်ဖက်ဒီတစ်ဖက်ကဟိုတော့ဥရိယာကြီးပြက်ကရောကျွန်တော်ပဲရောပြန်ပြီးကြားနာပြီးတော့ကြားကြုံကနေပြီးတော့အမိတ်ချမှတ်ပေးမယ်လို့ပြောပါတယ်
။ Patrick Gonzalez ကိုနယူးပရီမထွက်သေးတဲ့ဆက်သွယ်ရေးဥပဒေနဲ့တရားစွဲဆိုထားတာဖြစ်တယ်လို့ဆက်သွယ်ရေးကွန်ရက်တစ်ခုကိုတုံးပြီးအတရီဖြတ်မှုဆိုတဲ့ပုံမှန်66ခါနဲ့အရေးယူရတော့အောင်ပြမှုအင်္ဂါရက်နဲ့မညီပဲအခုဆွဆွဲချက်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမညီဘူးလို့ရှေ့နေဖြစ်သူကတရားရုံးမှာရှောက်ထားခဲ့ပြီးမြဲတရားသူကြီးဘက်ကနောက်ယုံချင်းမှမှတေချာကြားနာမယ်လို့ပြောတဲ့ကြောင်းအခွန်ရင်ပန်ကဆိုပါတယ
်ဒီ66ကကြီးရတရားစွဲဆိုတာဟာဥပဒေနဲ့မညီညွတ်ဘူးလို့ဆိုပြီးကျွန်တော်ရှောက်ထားပါတယ်ခုနကပြောသလိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ခြင်းမရှိဘူးတရားရုံးသိစိတ်ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့အာဆီယံလူ့ခွင့်ရေးညစာတမ်းနဲ့လည်းညီညွတ်မှုမရှိဘူးတခြားနိုင်ငံတကာလူ့ခွင့်ရေးကွန်ဗင်းရှင်းတွေနဲ့လည်းညီညွတ်မှုမရှိဘူးဆိုပြီးကျွန်တော်ပြောတယ်ကျွန်တော်တို့ကတော့အခုအမြဲဆုံးတည်အောင်လို့ဆိုပြီးအသက်တွေကိုခေါ်ပေးဖို့ရှောက်တယ်တရားရုံးကလည်းတက်နိုင်တော့သူခေါ်ပေးပါတယ်သိနေသေးပါဒါပေမဲ့ကျွန်တော်ဆိုရင်တော့သူအမှတ်ကံမရတဲ့နေသားမှာသူအသက်မရေးချီနေရထောင်ထဲမှာတစ်ခုဖြစ်သွားမှာကျွန်တော်ရန်သိုးရင်လည်း
လက်ရှိကချင်တိုင်းနာပက်ထရစ်ကွန်ဂျာလီရဲ့ကျန်းမာရေးအခြေအနေကစိုးရိမ်ရသလိုထောင်စည်းယုံကအထူးကျမှတ်ကုသဆောင်မှတင်ထားရတာတလကျော်ကြာနေပြီဖြစ်ပါတယ်။အာမခံရပြီးပြင်ပစည်းယုံကိုလွှဲပြောင်းဖို့ကလည်းဆီယဝင်ထွက်ဆိုချက်လိုသလိုထောင်ဆီယဝင်တွေမှာကလည်းတရားရုံးမှာထွက်ဆိုခွင့်မရှိတဲ့အနေအထားဖြစ်တယ်လို့ပက်ထရစ်ကွန်ဂျာလီရဲ့ဇနီးဖြစ်သူမမေစပယ်ဖြူကပြောပါတယ်။
အဲတော့တရားရုံးကလည်းဒီစည်းစာမရလို့သူတို့ကတရားဝင်ခါနဲ့ပြင်နိုင်တယ်ပေါ့။အဲဒီဘက်ကထောင်ကကြတော့လေအဆီယဝင်နဲ့ဆက်ဆက်ရေးပြင်ပန်းလို့မရှိဘူး။ဒီတော့အခုကျောင်းလူကြီးပြောတဲ့ပုံစံကသိစာနဲ့တော့မရအောင်သူတို့ကကျောင်းဝင်ကိုယ်တိုင်လာထွက်ရမယ်ဆိုတဲ့သဘောမျိုးကိုသူကပြောတာဒါပေမဲ့လည်းအဆောင်ကျောင်းဝင်တွေကိုကြတော့လေကျောင်းတို့ကအဲ့လိုသွားပြီးတော့ထွက်ဆိုချက်တော့သိရအောင်ဘူးလို့သူတို့ကဆက်ထားချက်ရှိတယ်အဲ့တော့သူကမလုံးသက်ဘူးတက်ပဲ
မြမပြည့်ရဲ့လက်ရှိတရားစီရင်ရေးဟာအမိခိုကင်းတယ်လို့တော့မယူဆဘူးလို့သူကအခုလိုဆက်ပြောပါတယ
်ဟုတ်စစ်စစ်ပြောရမယ်ဆိုရင်တရားစီရင်ရေးကလုံးဝဟိုအမိခိုကင်းမနေဘူးတကယ်တမ်းမှာဟိုဥပဒေရှိတဲ့အတိုင်းစီရင်ဆုံးဖြတ်တာချက်ပေါ့နော်ဟုတ်ပုတ်ကိုအသွဲနဲ့အဲဒီအမုန်းပြားတွေပါနေတယ်လို့ပဲကျမကတော့ပြောပြရတယ်ပေါ့။နောက်ပြီးတော့ကျမတို့ကကြက်လူမျိုးတွေဖြစ်တယ်ဒီလိုပြောမှာတနင်္ဂနွေပြစ်ခတ်ရဆိုင်ဆိုင်တဲ့ဘောဆိုလို့မှာအဲဒီကျမတို့ကကြက်လက်နက်တိုင်းအဖွဲ့တွေလက်မမထိုးမိုးရဲ့အပေါ်မှာမူတည်ပြီးတော့ရန်ကုန်မှာနေတဲ့ကကြက်အကြီးအတွက်ပို့တက်ကြောက်လှူရှာတဲ့သူတွေကိုတက်တက်ချင်းမှထားပြီးစိုက်ခိုက်တယ်လို့ကျမတို့ကတော့ဖက်တိလိုပဲစပါတယ်
ရွေးကောက်ပွဲမတိုင်ခင်မှာပက်ထရစ်ကွန်ဂျာလီအပါအဝင်တပ်မတော်ကအစ်စ်ပြောင်းလဲလိုက်တဲ့အစိမ်းနူရောင်ဝတ်စုံအစ်စ်ကိုဒေါန်ဆန်းစုကြည်ရဲ့အဝတ်စားအယောင်နဲ့နှိုင်းရှင်ပြီးလူမှုကွန်ရက် Facebook စာမျက်နှာမှာမျှဝေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ ERR တိုင်းမဦးဝင်မျိုးကမတ်ချောစန်နီထွန်းခေါ်ချစ်သမီးကိုလည်းဆက်သွယ်ရေးဥပဒေပုံမှန်66ခါနဲ့တရားစွဲဆိုထားတာဖြစ်ပါတယ်
မမင်းမြင့်ခိုင်တင်ပြသွားတော့ပါရှင်။ခုတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်လို့ဖန်ဆီးခံထားရတဲ့ကျောင်းသားတွေရဲ့သတင်းဖက်အလှည့်ပေးပါဦးမယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့မတ်လကလေးကတရားဝရီအကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေထက်ကကျောင်းသား10ဦးဟာအစာအိမ်၊ကြောက်ကပ်၊အာရုံကြောအသေးရောင်ပြီးပိုးနဲ့အရေးပြားယောဂါတွေခံစားနေရတဲ့အတွက်အင်္ဂါနေ့ညနေပိုင်းမှာတော့ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသပေးနေရပါတယ်။အကြောင်းဆောင်ကတော့ထိုင်းချေဆိုင် VOA သတင်း6 MAA မှာကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်ခဲ့တာကြောင့်တာဝရီအကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသားနဲ့ဝန်ရံပီသူတွေကနောက်ထပ်10ဦးဟာကျန်းမာရေးဆိုးဝါးလာနေတဲ့အတွက်ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသခံနေရကြောင်းဘဂတမြအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဆိုပါတယ
်ဆိုတော့သူတို့မန်နီဦးတို့ကိုပုံမျိုးတို့အပါအဝင်10ယောက်ပေါ့နော်အဲ10ယောက်ကသူတို့ဒီမှာအရင်တစ်ပတ်တည်းကသူတို့အနေနဲ့ကျန်းမာရေးမကောင်းဘူးဆိုတာကိုသူတို့အရင်တစ်ပတ်တည်းကဒီပြရုံမှာဟိုဆေးကုသဆန်တောင်းထားတာပေါ့နော်အခုမှဒီတပတ်အခုဒီအရင်တပတ်တွေကတောင်းထားတာအခုဒီတပတ်ကျမှပဲအဲသူတို့အနေနဲ့ခွင့်ပြုပေးတာပေါ့နော်ခွင့်ပြုပေးတော့ကျွန်တော်တို့ကနိုင်ငံဆေးရုံကသူတို့ကိုတလို့အပ်တဲ့ဆေးဝါးကုသမှုတွေအခုပြုလုပ်ပေးနေအဓိကတော့အစာရင်နောက်အရေးပြားယောဂပေါ့နော်အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီပိုးနည်းနည်းတွေ့ရတယ်ရှိတယ်အဓိကအဲ့ဒါဒီပိုးကတော့အရင်ဒီထောင်ထဲမှာနေတဲ့ချိန်မှာဟိုယောဂကြီးအားလုံးကတော့ခြုံရောတောက်ကက်ယောဂကြီးလည်းပါတယ်နောက်တစ်ခုကတော့ဒီအာယုံကျောပေါ့အာယုံကျောအားနည်းတဲ့ယောဂတွေနဲ့တွေ့ရတယ်ပေါ့နော်နောက်တစ်ခုကတော့ဒီစီးနဲ့ပတ်သက်တဲ့ယောဂတွေအမျိုးသားတွေမှာဖြစ်တာရှိတယ်နောက်အရေးပြားနဲ့ပတ်သက်တဲ့ယောဂတွေပေါ့ဒီယောဂတွေကတော့တော်တော်များများဟိုဖြစ်နေကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့အဓိကကကျွန်တော်တို့ရာဂိုင်နှုန်းနဲ့ကြည့်နေဆိုရင်ဒီဟိုကျွန်တော်တို့က90ရာဂိုင်နှုန်းလောက်ကကျန်းမာရေးချိုးရင်းနေတာကိုကျွန်တော်တွေ့ရတယ်ဒါကိုကျွန်တော်တို့မှရှိကျောင်းသားတော်တော်များများလေ
ပြီးခဲ့တဲ့မတ်လကလေးကထိမ့်သိမ့်ခံနိုင်ရတဲ့ကျောင်းသားနဲ့ဝန်ရံပီသူတွေဟာဖန်စီခံထားရစဉ်တုန်းကရိတ်နှိုက်ခံထားရတဲ့ဒဏ်တွေကြောင့်ကျန်းမာရေးအခြေအနေဆိုးဝါးလာခဲ့ရတယ်လို့လည်းဘဂတမြအဖွဲ့ချုပ်ကဆိုပါတယ
်အခြေခံကတော့အဲ့ဒီကျွန်တော်ဖြိုခွင်းခံရတဲ့ဒီမှာဒီသူတို့ရိတ်နှိုက်ခံရတဲ့အခြေခံလည်းပါတယ်လို့ရိတ်နှိုက်ပြီးနောက်ပိုင်းမှာလည်းဒီထောင်ထဲမှာရှိတဲ့ကျန်းမာရေးဆောင်ဆောင်မှုမလုံလောက်တဲ့အခြေအနေနဲ့ဒီပို့ပြီးတော့ယောဂါရှိတဲ့လူကပိုဆိုးဝါးသွားတာမျိုးတွေဖြစ်လာတာပေါ့အဓိကတော့
ရုပ်ထုတ်ချိန်မှာသတိမိလဲတာကြောင့်ဖန်စီကစားကနှစ်ဦးခန့်ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသခံခဲ့ရတယ်လို့အစံကခန့်ဆန္ဒပြမှုကြောင့်ကျန်းမာရေးဆိုးဝါးလာတဲ့ကျောင်းသား9ဦးကိုလည်းပြီးခဲ့တဲ့လကရန်ကုန်ဆေးရုံကြီးကိုပို့ခဲ့ရတာပါအခုအခါမှာလည်းအကျဉ်းထောင်မှာကျန်းမာရေးဆိုးဝါးလာနေတဲ့အတွက်နောက်ထပ်10ဦးကိုပို့ခဲ့ရတာဖြစ်ပါတယ်ကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးခဲ့တဲ့နေ့ကအခင်းဖြစ်နေချိန်မှာတာဝန်ရှိသူတွေကတမိတ်နဲ့တတန်တဲ့တတ်မှတ်အမိတ်ပေးကုတ်ကဲနိုင်ခဲ့ခြင်းမရှိခဲ့တဲ့အပြင်ရဲဝင်နှန်းတွေဘက်ကကျောင်းသားတွေကိုကင်တွယ်ဖြည့်ရှင်းရမှာညွှန်ကြားချက်ကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါတတ်မှတ်ချက်နဲ့အညီဆောင်ရွက်မှုအားနည်းတယ်ဆိုတာကိုတွေ့ရှိရတယ်ဆိုပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကလည်းထုတ်ပြန်ခဲ့တာပါအာဏာပိုင်တွေဘက်ကတော့ကြီးစဲဥပဒေကိုချိုးဖောက်တဲ့အတွက်ကျောင်းသားတွေကိုအရေးယူဆောင်ရွက်ခဲ့ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ဆန္ဒပြလို့ဖန်ဆီးခံထားရတဲ့ကျောင်းသားတွေရဲ့အခြေအနေတွေကိုမအေးအေးမှာကသတင်းပေးပို့သွားတာပါရှင်။ VOA ကနေပုတ်ထိုးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ကျမတို့ထုတ်လွှင့်နေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်။ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနံပါတ်ကတော့2323255955လေးဖြစ်ပါတယ်။ VOA American အသံရဲ့ပို့ထူနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ကြိမ်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလနေ့ရက်ပုဒ်ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ရော Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့51အပြင် line meter 190တို့ကနေပြီးတော့လူချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုကြားရဖို့ရှိပါတယ်။ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်မှာကြားရဖို့ရှိတာကတော့
ဒီ corporation ကနေကိုင်းပြီးတော့မှတောင်ပိုင်းတင်တိုင်းရနေ2000လောက်ကစပြီးထိုင်ရောင်းတာ။ပုံလင်းမြင်တာမျိုးရှိတယ်ပြည်သူချမပြတော့ဘယ်ပုံစံနဲ့ဘယ်ချိုးစမ်းနဲ့ယူရဲဆိုတော့ကျွန်တော်တို့သိစိတ်
မြန်မာစီးပွားရေးသုံးသပ်သူဦးစိန်ထဲကပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါ။ခုတော့ဒီကနေ့ရက်ပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။အမျိုးသားဒီမိုကရေစီပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုခေါ်ယူတွေ့ဆုံပြီးပြောဆိုခဲ့တဲ့အကြောင်းအရာတွေနဲ့အလုတ်သမားရဲရဲကိစ္စတွေအတွက်ဘယ်လိုအခြေအနေမျိုးတွေဆက်ဖြစ်နိုင်မယ်ဆိုတာကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်။
ဒီကောက်ပွဲအနေနဲ့ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံဖို့ကိစ္စကိုအစကဒီဇင်ဘာ23ရက်နောက်ပိုင်းမှာဖြစ်မယ်လို့ဆိုခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်ရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလဆန်းမှာပဲတွေ့တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်လူတွေရဲ့စိတ်ဝင်စားမှုဟာအဲ့ဒီတွေ့ဆုံမှုပေါ်ကြောက်ရောက်ခဲ့ပါတယ်။အနေနဲ့ပါတီအနေနဲ့ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမယ်ဆိုတာကိုလူလူကသိလို့စိတ်စောနေချိန်မှာအခုလိုသတင်းထွက်ပေါ်လာခဲ့တာပါ။အခုချိန်မှာတော့ကိုယ်စားလှယ်လောင်းနေရဲ့အတုံးစီတွေတင်ပြဖို့နဲ့ကန့်ကွက်လွှာကိစ္စနဲ့ပတ်သက်ပြီးတော့ပါတီတီတီကကိုယ်စားလှယ်လေးအလုပ်များနေကြပါတယ်။နေရအများဆုံးအနေရခဲ့တဲ့ NLD ပါတီကကိုယ်စားလှယ်လေးကိုဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်ကုန်ရန်ကုန်မြို့မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲ့ဒီမှာမိမိပတ်ဝန်းကျင်အတွက်အမှိုက်တွေရှင်းလင်းဖို့ကိုယ်စားလှယ်လေးရဲ့လစာတွေကိုအချိုးကျဖျက်တောက်သွားဖို့ရှိတဲ့အကြောင်းစသဖြင့်တင်းတင်းကြပ်ကြပ်ပြောကြားခဲ့တဲ့ဇာတ်ရီးကဒီတစ်ပတ်ပြည်သူတွေအထူးစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ဖြစ်ခဲ့တယ်လို့ Tomorrow သတင်းဂျာနယ်ရဲ့ Editor ချုပ်ဦးဇော်တက်ထွေးကအခုလိုရှင်းပြပါတယ်။
နမတေကဒီလိုမျိုးကျွန်တော်တို့ဟိုရေကောက်ဟန်ကိုယ်စားလှယ်ဆိုတိုင်းကြီးကိုအုပ်ချုပ်ရမယ်ဥဆောင်ရမယ်ဒီနေပဲအချိန်လုံးကျွန်တော်တို့ကအတိုင်းကြီးအုပ်ချုပ်တဲ့ဥဆောင်တဲ့သူတွေအခွင့်အရေးတွေကိုပဲရယူပြီးတော့ပြည်သူကိုဟိုဝန်ဆောင်မှုပေးတဲ့ service ဆိုတာနားမလည်ပဲနဲ့ကျွန်တော်နေခဲ့ရနှစ်ပေါင်း50ရှိအခုတော့ကျွန်တော်တို့ကဒီလိုမျိုးတောင်းခံသူကြီးကပြောလိုက်တာတကယ်လို့ပြည်သူတွေရွေးချယ်တာတွေကပြည်သူကိုအလုပ်ကျွေးပြုရမယ်ဆိုတဲ့အတိတ်ပဲပို့ပြီးတော့ထင်ရှားပြီးတော့ရှင်းလင်းသွားတဲ့အတွက်ကြောင့်ကျွန်တော်ကစိတ်ဝင်စားတယ်ထောက်ခံတယ်ဒါတို့ဖြစ်သွားတာပါအဓိကကတော့အခုလက်ရှိနောက်ထပ်5နှစ်တန်းကိုတာဝန်ယူမဲ့ဥရေပြည်မှန်တဲ့သူတွေအုပ်ချုပ်ရေးမှန်တဲ့သူတွေဟာမိမိတို့ကိုကြိုးစည်းဝါးအတွက်ခွင့်ရရမှာမဟုတ်တော့ပဲနဲ့53တန်းတော့ပြည်သူလူထုကိုအလုပ်ကျွေးပြုဖို့ဒီနေရာကိုရောက်တဲ့ဆိုတဲ့အတိတ်ပဲဟိုနားတဲ့သဘောပေါက်ဖို့အတွက်ဟောတော့ပြည်သူတွေကလည်းဒါငါတို့တာဝန်ပေးရတာဖြစ်တယ်ဆိုတဲ့ဟာကိုအခွင့်အရေးပေးရတာမဟုတ်သလားရှင်းလင်းသွားအောင်ကျွန်တော်တို့ပြောတာဖြစ်ပါတယ်ပြင်ပါတယ်အခုဒီပြည်သူတွေကအခုလိုမျိုးဟိုနောက်ထပ်တာဝန်ယူမဲ့သူတွေအပေါ်မှာအခုလိုတင်းတင်းကြပ်ကြပ်ကြိုက်တွေပြီးတော့ pressure ပေးလိုက်တဲ့အပေါ်မှာသူတွေကအားလုံး2500ဖြစ်တာတွေ့ရပါတယ်ဒါပေမဲ့ရက်တွေဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့2016 March 31ရက်နေ့ကြော်မှာပဲ30နိုင်မှာဖြစ်ပါတယ
်နောက်ထပ်လူစိတ်ဝင်စားတဲ့သတင်းကတော့တာယာဝတီအကျဉ်းထောင်တွင်ထိမ့်သိမ်းခံထားရစဉ်ကျန်းမာရေးဆိုးရွားနေတဲ့ဖမ်းဆီးခံကျောင်းသားတွေကိုစစ်ရုံကကုသမှုမလုံလောက်လို့ရန်ကုန်ဆေးရုံကြီးကိုတင်ပို့ကုသထားရတယ်ဆိုတဲ့သတင်းနဲ့ကျောင်းသားတွေနဲ့ပတ်သက်ပြီး NLD ကိုယ်စားလှယ်ဒေါက်တာအောင်သူကပညာရေးစနစ်မပြင်းသင့်ဘူးဆိုပြီးတော့မီဒီယာနဲ့တွေ့ဆုံကမှပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်တယ်ဖြစ်ပေါ်နေတဲ့အကြောင်းပါဒီဖမ်းဆီးခံကျောင်းသားတွေအရင်နဲ့ပတ်သက်ပြီးတော့ NLD ဘက်ကဘလို့ဆက်လက်ဆောင်ရွက်မှာလဲဆိုတာလဲမီဒီယာတွေကစောင့်ကြည့်နေကြပါတယ်နောက်ထပ်တခြားစိတ်ဝင်စားစရာမီဒီယာသတင်းတစ်ပုဒ်ကတော့လှိုင်မြို့နယ်အခြေခံအလုပ်သမားအဖွဲ့အစည်းတွေပါဝင်တဲ့အလုပ်သမားတွေနဲ့အလုပ်သမားဝန်ကြီးဌာနတို့နှစ်ဖက်ညှိနှိုင်းချက်ကိုအလုတ်သမားအဖွဲ့ကမကျေနပ်တာကြောင့်နိုင်ငံတော်သမရာယုံကိုတိုက်ရိုက်စာတင်မှုကားသုံးစီးနဲ့လာစင်မှာနှစ်ကြိမ်တိုင်တိုင်တားဆီးခံရတာတွေနဲ့ပတ်သက်နေပါတယ်အခုချိန်ထိမပြေလည်သေးတဲ့အလုတ်သမားပြဿနာအတွက်ဆက်လက်ပြီးတော့ခံတွေ့သွားဖို့ဘလို့ဖြစ်လာနိုင်မလဲဆိုတာကိုအလုတ်သမားရေးရာတွေလိုက်လံလှုပ်ဆောင်ပေးနေတဲ့88ပွင့်လင်းလူအဖွဲ့စည်းကအလုတ်သမားရေးရာဒုတိယတာဝန်ခံဒေါ်မမဦးကအခုလိုပြောပြပါဗျာတိတ
်ပြီးတော့ပေါ့လားကျမတို့မျှော်လင့်လို့တော့မရသေးဘူးအလုံးပြည့်ပြည့်စုံတဲ့အဆင့်ချီတော့ရောက်နိုင်ဥမာမဟုတ်သေးဘူးလက်ရှိအစိုးရဒီဟာလက်ထက်မှာကိုကပြဿနာတွေကတော်တော်ရှုပ်ရှုပ်ထွေးထွေးရှိတယ်ဥပမာအလုံးသမားဥပဒေအရယူနီယံတွေကိုပေါ်ပေါက်ဖို့ရာအတွက်ခွင့်ပြုကြတယ်ယူနီယံတွေပေါ်လာတယ်ဒါပေမဲ့ဒီယူနီယံလီဒါတွေကအလုံးထုတ်ခံနေရတယ်အကြောင်းမဲ့အလုံးထုတ်ခံနေရတယ်ဒီပြဿနာတွေကိုလက်ရှိအစိုးရကလည်းရှင်းမပေးနိုင်ဘူးเนาะရှင်းမပေးနိုင်ဘူးအာနောက်ဒီ မတော်များစွာပေါ့နော်အလုံးသမားတွေပေါ်မှာအလုံးသမားအခွင့်အရေးတွေဆုံးရှုံးတာလာလာအောင်ဒီနေ့ချုပ်ချယ်ထားတဲ့အလုံးရှင်တွေအနေနဲ့ကလည်းသူတို့ကအရသာတွေ့နေပြီအဲဒီအစိုးရအစ်လက်ထက်မှာလုံးဝချိန်သွားမယ်ဆိုတာမျိုးကသူတို့ကလည်းဒါဟိုချိန်ဆွဲနေဥပမာလို့ကျွန်မမြင်တယ်လေအဲ့တော့ဒီအစိုးရအစ်လက်ချက်ရောက်တာနဲ့အားလုံးပြည့်လည်သွားမယ်ဆိုတာမျိုးကတော့ကျွန်မတို့ကမျှော်လင့်လို့တော့မရသေးဘူး
88ပုန်ရင်လူဖွဲ့စည်းရဲ့အလုတ်သမားရေးရာဒုတိယတာဝန်ခံဒေါ်မမဦးဖြစ်ပါတယ်။နောက်ဆုံးအနေနဲ့ဒီတစ်ပတ်ထဲမှာတော့ဖားကတ်မှာမြေပြုံမှုနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းဆောင်မတွေပြီးတော့ဒေါအောင်ဆန်းစုကြည်ကြီးတုံးကြီးခေါင်းဆောင်တွေနဲ့တွေ့ဆုံမှုပါတီကိုယ်စားလှယ်ရဲ့သဘောထားတချို့ပါတဲ့အင်တာဗျူးသတင်းတွေကပရိသတ်တွေကြားမှာရေးပန်းစားနေတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်။
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပုဒ်တခုနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါမြန်မာပြည်မှာတောက်စိန်လုပ်ငန်းအပေါ်အာဏာရှင်အတိုင်းအဝိုင်းမိုးရစ်ရာဇာဟောင်းနဲ့ခရိုနီလက်တဆုပ်စာကကုကျိုးအတွက်ရောင်းစားနေတာကိုဟန်တာထိန်ချုပ်ရေးဟာအစိုးရတစ်တမကလွတ်တော်နဲ့အရက်ဖက်အဖွဲ့အစည်းတွေပါဝိုင်းဝန်းပြီးစနစ်တကျသတိထားဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့မြန်မာစီးပွားရေးသုံးသပ်သူဦးစိန်ထေကဆိုပါတယ်ဒီလိုဆောင်ရွက်ရမှာနိုင်ငံတကာနမူနာကိုလက်ရှိမြန်မာအခြေအနေနဲ့ကန့်ညီအောင်မလုပ်နိုင်ရင်အခက်ကြုံနိုင်တယ်လို့လည်းဆိုပါတယ်။ဦးစိန်ထင်းနဲ့ဦးကျော်စန္ဒဆွေးနွေးသုံးသပ်ထားတာကိုဒီတစ်ပတ်ရဲ့မြန်မာအရေးသုံးသပ်ချက်မှာနားဆင်နိုင်ကြပါပြီရှင
်။အခုမြန်မာနိုင်ငံမှာဒီ Global Witness ကနောက်ဆုံးအစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာကချင်ပြည်နယ်ကထွက်တဲ့ကြောင်စိတ် track တဲ့ပမာဏနဲ့တိုင်တာမယ်ဆိုရင် 37 billion American dollar ရှိရဟာကိုလူနည်းစုအရင်အာဏာရှင်ဟောင်းနဲ့သူအဆိုင်အမန်ခရိုနီလူနည်းစုကလက်ဝကြီးအုပ်ပြီးတော့ရောင်းစားနေတယ်ဆိုတာတွေ့ရပါတယ်ဒါဟာလူတိုင်းမျက်ပြူးဆင်ပြဖြစ်ကြတဲ့ကိစ္စငွေငွေသားမကဒီဟာကိုရောင်းရတဲ့ပတ်စံတွေကအစားဒါပြည်သူ့ဘဏ္ဍာမဖြစ်သင့်ဘူးလားလို့ပြောကြပါတယ်ဆိုတော့ကြောက်စင်းနေမကဘူးသဘာဝတန်ငွေတွေဘာတွေနဲ့ပတ်သက်ပြီးတော့လဲကျွန်တော်တို့အချက်လက်ပိုက်နည်းနည်းပြောပြပါဒီသယံဇာတတွေထုတ်ယူနေတာဟာပမာဏအဖြစ်ဘယ်လောက်လောက်ရှိတယ်လို့ဆရာအကြံပြန်လေ့လံတွေ့ရှိရပါလဲခင်ဗျာ
အခု Global Witness ကသူဒေသနာပြုပြီးထုတ်တဲ့ဟာရဆိုရင်တော့သူနှစ်နှစ်စာပေါ့ဒါကြောက်စင်းတစ်ခုပါခင်ဗျာ2014နဲ့2013ပေါ့လေဒီနှစ်ဆောင်မှာပဲတိတိကျပြောရင်တန်းရှိပါဝင်ပေါ့လေသူတို့ရဲ့ဒီသားစုတွေပိုင်တဲ့နဲ့ကုမ္ပဏီနဲ့ကြည့်လိုက်ရှင်တော့နှစ်နှစ်မှာဒေါ်လာတန်ပေါင်း442တန်းခွဲကျော်ပေါ့လေရောင်းရတယ်လို့ပြောပါတယ်နောက်တစ်ခုကစီးပွားရေးဥပိုင်းလီမိတက်ကတော့တန်း300လောက်ပေါ့283တန်းကျော်အီရှာဝါတို့လို Chronis ပေါ့ဆရာရဲ့ Chronis ကုမ္ပဏီတွေကတော့တန်း385တန်းကျော်နောက်တစ်ခါဒီမူရေးစီးပွားလုပ်တဲ့ဝရှူကန်တို့လို့တော့တိုင်းရင်းသားညီငယ်ညီဆွေဖွဲ့တွေကပေါ်လို့ဖွဲ့တယ်ကအားလုံးပေါင်း206တန်းကျော်ဒါဘာလဲဆိုရင်ဒါနှစ်နှစ်စာပဲရှိသေးတယ်ခင်ဗျာဆိုတော့ဒီလိုပုံမှန်တာဟာသူတို့ကလည်းသူတို့ခိုင်မာတဲ့အထောက်အထားရပြောတာပေါ့ဒါကြောင့်စိမ့်တစ်ခုပါသို့တော့ဒါကြောင့်စိမ့်တစ်ခုနေမကဘူးဒီကြောင်းရဲ့ဒီဟလာကြောင်းရဲ့ဆိုတာကျွန်တော်တို့မိုဂိုဘက်ကထွက်တာရှိတယ်နောက်တစ်ခါကျွန်တော်တို့မိုင်းရှုဘက်ကထွက်တာလည်းရှိတယ်တော့ဒီလိုကြောင်းရဲ့ရန်နာတွေရှိပါတယ်ဒါတွေက1988နောက်ပိုင်းကျွန်တော်တိုင်းပြည်ကိုစီးပွားရေးကိုတကားဖွင့်မယ်ဆိုပြီးမှဒီကွက်စီးပွားရေးစနစ်လို့ပြောလာပေါ့အဲ့စနစ်အရာ public ကပေးတဲ့ကံမှာအမြဲတမ်းကုမ္ပဏီတွေဖွဲ့ကြလာပေါ့လေဒါဖွဲ့ကြပြီးတော့မှဒီကုမ္ပဏီတွေနဲ့အကျိုးတူဆိုပြီးတော့မှ share လောက်တာရှိတချို့ကလည်းရောင်းစားတာပေါ့ဆရာဒီလိုနဲ့လုပ်ခဲ့တဲ့ဟာတွေကနှစ်ပေါင်းဆက်စာရှာခဲ့တော့ဒါတွေကပမာဏအဖြစ်ပြောမယ်ဆိုလို့ဆရာအများကြီးခင်ဗျကျွန်တော်ပြောတော်တော်ခက်ပါလေတော့တစ်ချက်ပါနောက်တစ်ခုဆရာကတော့ guest လက်ကြီးတော့ပဲ guest ကတော့သူက public ကမပေးဘူးခင်ဗျနိုင်ငံပိုင်းဟလာကျွန်တော်တို့ဒီ corporation တွေကိုင်းပြီးတော့မှတောင်းပိုင်းမင်းသားရရင်တော့တက်လာပါစပြီးထိုင်အောင်ရောင်းတာပုံလေးမြင်တော့မရှိတဲ့ပြည်သူ့ချမပြတော့ဘယ်ပုံစံနဲ့ဘယ်ချိုးစမ်းနဲ့ယူရဲဆိုတော့ကျွန်တော်တို့သိစိတ်မသိဘူးသို့ဆိုရောင်းရငွေနဲ့ပြည်သူဆိုင်ရာမှာဖြစ်နေတဲ့ပုံပေါက်လာတဲ့ခဏနေရကြည့်ရင်2000ခုနှစ်ကစပြီးထိုင်အောင်ရောင်းတာရောင်းရငွေစုစုပေါင်း cost ပေါ့လေဟလာ1 billion ဝန်းကျင်ရှိတယ်အဲ့ရက်တက်လာတာကကျွန်တော်2003-04လောက်ဆိုရင် 2-3 billion နော်နောက်ဆို4 billion လောက်ရှိလာတယ်ဒေါ်လာ3,400,000လောက်ပေါ့လေရှိလာတာဒါကြောင့်လည်းသူတို့ဘာလို့လဲဆိုတော့တစ်ခါလည်းဆရာပြောမယ်ဆိုနေပြီးတွေးကြီးဆောက်တဲ့ idea ပတ်စံကဆောက်တယ်လို့ကျွန်တော်ပြောလို့ရတယ်လို့စွကြလဲကြားတဲ့ဒင်းနေရတော့ခုနီကုမ္ပဏီတွေကိုလုပ်ပိုင်ကုန်နေပေးနေပြီးတော့ဆောက်ပြီးတော့သူတို့အဖွင့်ပြန်ပြီးတော့ကြောက်စင်းကြောက်မြက်လို့ပေးတာရှိတယ်တစ်တော်တွေပေးတာရှိတယ်ဆရာရရွှေတော်တွေပေးတာရှိတယ်အဲဒါမျိုးနဲ့လုပ်တဲ့ခါကျတော့တိတိကျကျပြောဖို့တော့ခက်တယ်ဘီဆိုင်ကအခုလိုထွက်ပေါ်လာတဲ့ကိန်းဏအချက်လေးရကြည့်မယ်ဆိုရင်တော့နှစ်စဉ်ဟာဘီလီယံချီချီရှိနေဆိုတော့ကျွန်တော်အချမ်းပြောလို့ရပါတယ်ဆရာရ
ဟုတ်ကဲ့ဆရာကျွန်တော်နောက်တစ်ခုမေးချင်တာကဆိုတော့ဒီလိုနိုင်ငံသား ကမ်ပဏီတွေကိုသယံဇာတာကိုဒီတိုင်းအစိမ့်တိုင်းရောင်းလိုက်တာလားဒီပြည်တွင်းမှာလာထုတ်တယ်ဆိုရင်ကမ်ပဏီတွေစီကအဲ့ငွေကြေးအပြင်မြန်မာနိုင်ငံသားတွေမြန်မာလူမျိုးတွေကျွမ်းကျင်မှုအတတ်ပညာမြန်မာတွေကိုအသုံးပြုပြီးထုတ်သလားဆိုတဲ့အချက်တစ်ချက်သိချင်ပါတယ်သူတို့ကရောအဲ့အတတ်ပညာပိုင်းကျွမ်းကျင်မှုအပိုင်းဘယ်လောက်ရရှိသလဲနောက်တစ်ခုကဒါ CSR လို့ခေါ်တဲ့ဒါ Corporate Social Responsibility အဲ့ဒါကိုသူတို့စဉ်းစားရလားအခုဆိုကြပါစို့ဆရာဒီကျောက်ဆင်းကိစ္စမှာဆိုလို့ရှိရင်မြေစာပုံပြိုလို့လူတွေအများအပြားဖေးရတယ်မကြခဏတာတွေဖြစ်နေဆိုတော့ဒီဟာကိုရောင်းစားတဲ့ပုံကူတွေဟာတိုင်းပြည်အတွက်တာဝန်ကြီးကြီးယူခဲ့တဲ့လူတွေတိုင်းပြည်ကိုချစ်လှပ်ပါရဲ့ဆိုတဲ့လူတွေဒါတွေကိုမစဉ်းစားမနဲ့ပတ်ဆံရပြီးရောဆိုပြီးမျက်ကွယ်ပြုပြီးတော့မင်းတို့ထောက်ကြကွာသေခြင်းရင်းသေပြေးစေဒီဟာတွေဘာမှမကြည့်နဲ့ဆိုတဲ့သဘောများပေးထားခဲ့လေသလားကျွန်တော်အဲ့ဒါကိုဆရာအမြင်သိချင်ပါတယ်အ
ဲမပြေတော့လဲခံရရှိဆရာရဲ့ဆရာခုနမေးတဲ့မေးခွန်းထဲမှာအဖြေကုန်ပါနေပါပြီကျွန်တော်ပြောချင်တာလုံးဝအုတ်တုံကျွန်တော်တို့ကဒါဖြစ်တဲ့အခြေအနေပေါ်မူတည်သုံးသပ်ကြည့်နော်အဲ့ဟာညာနှုံးကြီးအဲ့လိုမှန်းနေပါလေခင်ဗျာအတိုင်းကြီးအတွက်လည်းအကျိုးရှိအောင်လုပ်မယ်ဆိုတဲ့ကြီးကြီးပြောတဲ့ policy ကြီးပေါ့ဗျာဒီ policy အောက်မှာကိုကျိုးစည်းပွားကိုရှာကျင်တဲ့ဆန္ဒပြောရရစကားပြောနော်ဆရာရဲ့လုံပဇော်တိုက်တဲ့ဟာကဘာဖြစ်လာလဲဆိုတော့ company တွေဖွဲ့မယ်ဟလာစစ်တပ်ကြီးတွေဆိုပြီးဥပဒေကြီးဖွဲ့တယ်ဒီဘက် corporation ဆို brands ကိုထပ်ထုတ်တယ်ပြီးတော့မှသူကနေဘလုံးပိုင်ငွေရလာတဲ့အခါခုနပြောတဲ့ကိုကြီးစီတော့သူတို့နဲ့ရှင်တဲ့ပုံကူများပေါ့ဆရာရဲ့သမီးကြီးကစဘိညာစာရီအဆုံးဒီလူနဲ့ပေါင်းပြီးတော့လုပ်တဲ့ခါကျတော့ခုနဆရာမေးတဲ့မိကုန်းနဲ့ပြောရင်တော့ဒီလူလူတို့ပေါ်တာဝန်ခံမှုတာဝန်ယူမှုလုံးဝမရှိဘူးလေလုံးမှုတွေများတယ်အပြင်အခုဆရာကပြောသွားလို့ဖားကမှလူလူကြတော့ပေးရပြီတော့ကျွန်တော်တို့တို့ရဆိုမို့ကိုတို့ဘာလို့မိုင်းရှုလို့မှကျွန်တော်ကိုယ်တိုင်ရောက်ဖို့ပါအဲ့ကနေကကျွန်တော်ကုမ္ပဏီတွေဟာမျက်နှာလုံးကြေးပြည့်လူကြီးသေးကြတာဘာမှတာဝန်ခံမှုတာဝန်ယူမှုမရှိဘူးဒါဘာကြောင့်လဲဆိုတော့စနစ်ကြတဲ့ထုတ်ယူမှုတွေမရှိဘူး။ဂျားကိုတခုပဲကြည့်တယ်။နောက်လူရီယားလည်းဆင်းရဲတဲ့အခါကျတော့ဖြစ်တယ်လို့ပြောကြာ။ဥမာတခုပေးမယ်။ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ consulting လုပ်တာဆရာရဲ့ဒီလက်နက်ကိရိယာအဆုံးနဲ့ဒီ safety အတွက်ခုမှဘာမှမရှိလက်နက်လုပ်ရတဲ့ခေါင်းမှဘာမှအကောက်ကမရှိဘူး။ဒီလိုဖြစ်တဲ့အခါကျတော့တာဝန်ခံမှုတာဝန်ယူမှုဆိုတာလုံးဝမရှိပါဘူးဆရာရဲ့
။ဟုတ်ကဲ့ဆရာကျွန်တော်ပထမဆုံးဒီကိစ္စကိုဘယ်လိုဟန်တာနိုင်မလဲဆိုတာမမေးခင်မှာအရေးကြီးတဲ့ကိစ္စတစ်ခုကအခုNLD ရွေးကောက်ပွဲနိုင်ပြီးတော့အစိုးရသေးဖွဲ့လိုက်ပြီးဆိုတော့ဆရာဆိုတော့ဒီအစိုးရအနေနဲ့ဒီစီးပွားရေးအကျိုးအမြတ်ရနေတဲ့လူတွေနဲ့မကင်းရမကင်းကြောင်းတွေသူတို့ကိုယ်တိုင်တွေနဲ့အာဏာလွှဲပြောင်းရေးကိုဆွေးနွေးရမှာဖြစ်ပါတယ်ဆိုတော့ဒီကိစ္စတွေကိုထောက်ပြလိုက်ရင်ဒီလူတွေကဟာငါတို့အာဏာနဲ့မကဘူးချမ်းသာကြွယ်ဝမှုပါလွှဲပေးရမယ်သဘောဖြစ်နေပါလားဆိုပြီးတော့သူတို့ဒီအာဏာလွှဲပြောင်းပေးရေးအတွက်များအခက်အခဲရှိလာလိမ့်မလားဆိုတာလည်းစဉ်းစားစရာလို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲ
ဟုတ်ပါတယ်ခင်ဗျဒါကတော့အမှန်ကန်ပဲဖြစ်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့လူတဘာဝအရာကြည့်လို့ရှိရင်အာနာလဲဆွန့်လိုက်ရပြီ။ဒါလေးလဲဆွန့်ရမယ်ဆိုတော့ဒါတွေဟာသူတို့ဟန်တာဖြစ်ဖို့အတွက်စေကူးကောင်းစေကူးလာနိုင်ပါလိမ့်မယ်။နော်ဒါကတကယ့်ကိုကြီးမားတဲ့စိန်ခေါ်မှုပါခင်ဗျ။ဆိုတော့ဒါကိုပြေလျော်ဖြေရှင်းမှုအတွက်ဆိုလို့ရှိရင်တက်လာမယ်အစိုးရပြီ။ကြည်ကြည်ပြတ်မြန့်စဉ်းစားရပါလိမ့်မယ်။နော်တော်တော်လေးပဲဒါတိမ်မွေးတဲ့အနေအထားဖြစ်တယ်လို့ဒီဝိုင်းရှိတော့တခုလဲကြည့်လို့မြတ်ဒါနိုင်ငံရေးနဲ့ဆက်ဆက်လာတဲ့political issue อ่ะ major issue ပ
ါဆရာအဲ့တော့အခုလိုနိုင်ငံရေးရသိအကဲဆက်တယ်ဒီကိစ္စကို important သိမှုတယ်လို့ဆရာပြောတာမှန်ပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတစ်လောက်များပြတဲ့ပတ်စံဟာကျွန်တော်တိုင်းပြည်ပြန်လဲထူထောင်ရေးအတွက်လိုအပ်တယ်မဟုတ်လားဆရာဒီလုပ်ငန်းတွေကိုအဓိကအခြေခံထားပြီးတော့ဒီလုပ်ငန်းတွေကရရှိလာတဲ့ငွေကြေးကိုရင်းမှတ်တည်ပြီးတော့တိုင်းပြည်ကိုပြန်လဲထူထောင်ကြရမှာမဟုတ်လားဆရာ
မမ
ဟုတ်ကဲ့ဆိုတော့အဲ့ဒါကြောင့်သူတို့နိုင်ငံရေးအရာလက်သင့်ခံလာအောင်ခေါင်းကြီးလာအောင်ဆူပြီးတော့ခင်ဗျားတို့ဆက်ပြီးတော့ကြိုက်သူတို့လုတ်ကြဆိုတော့တိုင်းပြည်ပြန်လဲထူထောင်ရေးတဲ့ငွေကြေးကဘယ်ကရမလဲအဲ့ဒါကြောင့်ကျွန်တော်မေးရပါဆရာ
ခုဒီမိုကရေစီနိုင်ငံတော်တဲ့အခါမှာအစိုးရတရားတယ်မဟုတ်ဘူးဆရာရဲ့ဥပဒေပြုမဲ့စွတ်တော်ကြီးကပါရတော့မယ်စွတ်တော်ဒီပြည်သူလူထုရဲ့ဆန္ဒကိုကိုစားပြုထားတော့စွတ်တော်ကြီးကချုပ်ပြောမဲ့ဒီကိစ္စကိုပေါင်းဝန်ဆောင်ရွက်ပေးဖို့တို့တယ်သူကဥပဒေတွေထုတ်ပေးပြီးတဲ့အခါမှာဒါတော့အစိုးရနဲ့အပြန်လာညှိမှာအစိုးရတာကိုမဟုတ်ရနဲ့အကောင့်ထဲပေါ်ရမှာဆရာဒီလိုပဲကျွန်တော်တို့ဟုတ်လားဟုတ်ဒီဒီမိုဆိုင်ကနေမှဆိုရင်စပယ်ဆိုဆိုင်တီရဲ့သဘောထားဆိုတော့အကြမ်းမြင်ပြောမယ်ဆိုတော့သုံးဘက်ပေါ်ကြရဲအစိုးရနဲ့တွတ်တော့တဲ့စပယ်ဆိုဆိုင်တီတွေပေါ်ဆီဥပမာဆိုပါလို့ဆရာမြေဆုံလို့အမည်ပေါ့မြေဆုံတင်ပြသနာတက်လာတဲ့အခါမှာကျွန်တော်စပယ်ဆိုဆိုင်ပါလာပြီဆရာရဲ့ဒီဘက်ပေါ့နော်ဒါတိမ်မွေးတယ်ဆိုတာလေဘရွန်ကိစ္စမှာဖြစ်ခဲ့ပြီးပြီဒါကြောင့်ကျွန်တော်တို့ကဒါသိတိမ်မွေးတယ်တောင်ပေါင်းဆောင်ကဒါတိုင်းပြအကြက်တဲ့ဒီလိုလုံးဝသားနေကျွန်တော်ပြေးလဲမယ
်ခုမေးချင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဒီခရိုနီတချို့ကလည်းပဲအပြေးရတယ်ဆရာဘာကြောင့်ပြေးတယ်လဲဆိုရင်ဒေါအောင်ဆန်းစုကြည်နိုင်ရင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်အဲ့ခါကျုပ်တို့ခရိုနီတွေပဲသူတို့နဲ့ပူပေါင်းပြီးတော့လုတ်ကင်တက်တာဆိုတော့ကျွန်တော်တို့အတွက်အကျိုးပိုရှိတာပေါ့ဆိုတော့သူကအဲ့လိုကိုပုံမြင်နေပြောတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသဘောထားကလည်းပဲ ခရိုနီတွေစီမာရောက်ရှိနေတဲ့ပတ်စံတွေဟာလက်နက်တို့ဘိန်းတို့အကြမ်းဖက်တဲ့ကိစ္စတွေမှာမစုံမနံတိုင်းပြည်ပြန်လည်ထူထောင်ရေးအတွက်ပညာရေးကျန်းမာရေးအတွက်ဆိုရင်ကောင်းတာပေါ့လို့ပြောထားရဆရာဆရာဒီမှတ်ချက်ဟိုဘက်ဒီဘက်မှတ်ချက်ကိုဆရာဘယ်လိုဆိုပါလဲဆရာ
ကျွန်တော်အမြင်နဲ့ချက်ရှိပါတစ်ချက်ကခုနဆရာလည်းမေးတယ်မေးဖို့မှာကျွန်တော်ဖြေဖို့ကြံပါတယ်ဒီလောက်များတဲ့ငွေတွေဟာတိုင်းပြည်ရဲ့တိုးတက်ဖို့မျိုးမျိုးတွေပြန်လည်သုံးဆွဲဖို့လိုအပ်ဘူးလားကျွန်တော်လိုအပ်တယ်ပြောပါဘယ်ပုံပဲနည်းဒါတော့နိုင်ငံရေးရဆုံးပြရမယ်ဥလိရေရှိရမယ်ဥတွေကထမ်းလိုက်ရမှာဥတွေကိုအကောင့်တွေပေါ်တဲ့အခါမှာစီးပွားရှုံးအောင်ကျွန်တော်တို့ပြောအောင်အဲ့လိုအခါမှာကျွန်တော်တို့ပုံလင်းမြင်သာဆိုတာပြည်သူနဲ့ချပြပုံလင်းမြင်သာဆိုတာချလာတဲ့အခါကျရင်ကဲကောင်းပြီခင်ဗျားတို့ဘလောက်ပိုင်ဆိုင်တယ်ပိုင်ဆိုင်ထေးကတင့်တော်တဲ့ဥတွေရကျွန်တော်ကအခွင့်ကောက်တဲ့ကျွန်တော်ပြန်ကောက်ယူအောင်မှာပေါ့ဆရာရေဒါနိုင်ငံတိုင်းမှာရှင်းသုံးတာပဲအခွင့်ကောက်စင်းနဲ့ကျွန်တော်တို့ဒီဟာကိုတိုက်ပြီးဖုံးထုတ်တယ်မို့လို့ပြန်လဲပြီးမှအတုံးချရမှာနောက်တစ်ခုကလည်းဗမာပြည်မှာနောက်မှာချစ်စစ်ပြည်တော့ဈေးကွက်စီးပွားစနစ်ဆိုတာအမြေကမှာကျွန်တော်တို့ကကျွန်တော်စကားနဲ့ပြောလို့ချင်းတော့ open the door to the gate နော်ဒီကောင်လေးတော့ဖွင့်ထားတယ်ဂိတ်ကြီးပိတ်ပြီးမှဒီဂိတ်ထဲမှာဟလာပိုင်ဆိုင်ရာပိုင်ရာဆိုင်ရာလေးနဲ့လှုပ်ထားတဲ့အခါပြည်သူလူထုကဘာမှလွတ်ပိုင်မှုမရှိဘူးဆရာတိကျနေ့တည်းကသူတို့မှတွေ့ကြုံမရှိဘူးပြောမယ်ဆို level playing field မရှိဘူးပေါ့ဆရာဈေးကွက်မှာမပြိုင်နိုင်တဲ့အခါကျတော့ပြိုင်နိုင်တဲ့လူတွေကခုလိုအဖွေးရတာတဲ့လူတွေကငွေရှိတယ်အတိုင်းတားလေးတစ်ခုစီသူတို့က resource တွေရှိတယ်။ဒါပေမဲ့တစ်ချက်ရှိတာကနိုင်ငံကညီနေမနေမှုသွားတဲ့အခါသူဗမာနိုင်ငံလိုနိုင်ငံမှာသွားရင်သူကအချမ်းမြေ condition တစ်ခုချထားတယ်ဆရာ။တစ်ချက်ကအင်လစ်ဆာလုံးမဲ့လူများဟာ criminality ရာဇမှုကျူးလွန်တယ်မဆရာ။မြေသိမ်းရသိမ်းဆို criminal ကိုသတ်မှတ်တယ်။ဒါမျိုးနဲ့လုံးမဲ့ဆိုဘယ်ကဥပဒေနဲ့ညှိနေပြီဆရာ။ဒါတစ်ချက်။နောက်တစ်ခုကနိုင်ငံမှာစီးပွားရေးဥပဒေ limited လို့ခေါ်တဲ့စစ်တပ်ပိုင်နဲ့ဒီ company ကြီးပေါ့။နော်သူနဲ့ MSC တူတူပါပဲ။အဲ့ဒါကြီးကလေဝကြီးထုတ်ထားတဲ့အခါသူနဲ့ဆိုတော့လွန်တဲ့လူများဟာလေခရီးလေးရှိသလိုစစ်တပ်ရဲ့ဒီဥပဒေ limited ကအရေးအော်သာအာဏာနဲ့လုပ်တဲ့ဟာကြီးရှိတဲ့ပုံကြီးတွေဟာကျွန်တော်တို့နိုင်ငံကအထူးသဖြင့်အမေရိကန်နိုင်ငံရဲ့ embassy နဲ့ဒီလီလုပ်ဖို့အတော်ခက်တယ်ဆရာဒီနှစ်ခုကဘာလဲဆိုတော့သူကဥပဒေပြဋ္ဌာန်းထားတယ်လက်ရှိကဒီမိုးစနိုင်ငံတွေမှာစစ်တပ်ဆိုတာစီးပွားရေးမလုပ်ဘူးဆရာကြီးမလုပ်တဲ့အခါကျတော့စစ်တပ်ကစီးပွားရေးလုပ်တဲ့ပုံကြီးနဲ့ဒီဘက်က embassy တွေကသွားပြီးမှယင်းနည်းနဲ့မလုပ်ခွင့်ပေးမထားဘူးအဲ့တခုတော့ရှိတဲ့ပေါ့ဆရာအမေရိကန်နိုင်ငံ exemption ပေးပြီးတော့မှဒါလည်းပဲသမတကြီးနဲ့တိုင်ရချင်မှရအောင်ဆရာလေလွတ်တော်ကြီးကကုပရီပြထမ်းပြီးတော့မှဒါကြီးတော့ခေးတို့တော့ကြည့်လုတ်တယ်ပွာဆိုရင်တော့ဒီအခြေအနေကတော့ဖြစ်ချင်းဖြစ်မယ်တို့တော့ဒါကတော့အိမ်မက်ပဲဖြစ်ပုံများလေလောလောဆယ်တော့ဒီပုံစံတော့တော့ဖြစ်ပါတယ်
တော်တာရှင်ရနာဆင်ခဲ့ရတာကတော့ဥကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ပါရှင်ခုတော့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေအကြောင်းကိုနားဆင်ကြည့်ရအောင်ပါ
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step.That will take us nearer to a truly revolutionary.
Yeah, that's all. Then, then, we'll get caught up. 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 We'll get caught up.
We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get caught up. We'll get voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖီယိုအင်းမြန်မာပိုင်းအစီအစဉ်ကနေပို့တခုနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပတ်စင်ကဏ္ဍတွေထဲကနောက်ဆုံးတစ်ခုဖြစ်တဲ့မြန်မာတခွင်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်တစောင်းနိုင်မီထွန်းပွဲတော်တို့ကရန်ကုန်မှာကျင်းပခဲ့တဲ့မိဘုံအလပြိုင်ပွဲမှာဝင်ပြိုင်ခဲ့သူတွေအနေနဲ့မြမအယိုးရာလက်လုံမိဘုံလေးတွေကိုပြန်ပြီးတံပိုးထားလာကြစေဖို့ဘလောက်ကြိုးစားဖန်တီးခဲ့ကြသလဲဆိုတာကို VOA ရန်ကုန်သတင်းထောက်ကိုထက်အောင်နဲ့အတူမြမတခွင်အစီအစဉ်ကနေလေ့လာကြည့်ကြရအောင်ပါရှင်
မယူရဆက်လာရှာတီပွဲတော်တွေကချင်ရှားတဲ့ပွဲတော်တွေဖြစ်တဲ့တစောင်းမုံလပြည့်ပြရုပ်အဖြစ်မိဘုံလပြပြိုင်ပွဲကိုရန်ကုန်မြို့မှာတစောင်းမုံလပြည့်မတိုက်ခင်တရက်နဲ့တစောင်းမုံလပြည့်နေ့တွေမှာနှစ်ရက်တာကျင်းပပြုလုပ်ခဲ့ပါတယ
်တည်င်းချုပ်တစောင်းနိုင်စားတဲ့မိထွန်းပွဲတော်တွေမှာရင်းနှုံးကတော့အိမ်တိုင်းလှလို့ရိုးရလက်လုံလပြမိဘုံနေနဲ့ဆင်းမြန်းထထက်ကြပေမဲ့လို့အခုနောက်ပိုင်းမှာတရုတ်ပြည်ကပြုလုပ်တဲ့မိဘုံနေလက်စစ်မိဘုံနေကနေရာယူလာကြတာပါဒါကြောင့်လေမြန်မာလူတို့တွေဒီလက်လုံမိဘုံတွေကိုပြန်ပြီးတံပိုးထားမြေနိုးလောင်အတွက်ဒီပွဲလေးကိုလှုပ်ဖြစ်တာဖြစ်တယ်လို့ဘွဲ့တာဝင်ရှိသူကိုညံဝင်းကဆိုပါတယ်
မြန်မာရိုးရာမိဘပြန်ပွဲလိုရတဲ့ရွေချက်ကတော့ဒီမြန်မာရိုးရာရင်းမှုရတိမ်မြုပ်ပြောက်ွယ်နေတဲ့မြန်မာရိုးရဲ့လက်မှုပညာဖြစ်တဲ့မိဘုံလေးတွေကိုပြန်လည်ဖော်ထုတ်တဲ့အနေနဲ့ပြည်ဒီမိဘုံပညာရှင်ကြီးတွေကိုကိုတို့ပြန်လည်ပြီးတော့ဂုဏ်ပြုပေါ်တော့တဲ့ကျင်းပပြီးလို့ကျင်းပပါမယ
်အခုလိုမိဘုံလှပြပြိုင်ပွဲကိုမြန်မာ International TV အစီအစဉ်ကဦးစီးကျင်းပတာဖြစ်ပြီးတော့ရန်ကုန်မြို့မှာကျင်းပတာဒုတိယအကြိမ်မြောက်လည်းဖြစ်ပါတယ်ဒီနှစ်ပြိုင်ပွဲမှာအဖွဲ့ဝင်10ဖွဲ့လာပြီးရှင်ပြိုင်ခဲ့ကြပါတယ
်ပြိုင်ပွဲရဲ့ဖွဲ့အနေနဲ့ကိုတို့အားလုံးပေါင်း10ဖွဲ့ဝင်ရောက်ရှင်ပြိုင်ပါတယ်ဒါအဲ့10ဖွဲ့ဒီလေမြန်မာပြည်အနေနဲ့ရဲကနေကိုတို့ပိတ်ခေါ်ပြီးတော့ရှင်ပြိုင်ကြီးဖြစ်ပါတယ်တစ်ဖွဲ့မှာဆိုရင်ဒါပြုလုပ်သူတူလက်တော့တူပါဝင်ပါတယ်ဒါကပညာရှင်အဆင့်အလုပ်တန်းမိဘုံပြောင်းဖြစ်ပါတယ်ဒီမိဘုံပြောင်းမှာပထမဆုံးအနေနဲ့10သိန်းဒုတိယဆုံး8သိန်းတတိယဆုံး5သိန်းပေးကြပါတယ်ဒါပြင်ဒါ People Choice Award ပေါ့နော်လူထုကနေ vote ပေးပြီးတော့ဒီ voting season အဆုကိုလည်းအထူးဆုံးအနေနဲ့တက်မှတ်ထားပါတယ်3သိန်းချီးမြှင့်ထားပါတယ်ကြီးလေးဟုတ
်ကဲ့က
ြနောက်တစ်ခုကကလေးတွေအနေနဲ့ပေါ့ကိုရောဒါအပျော်နှမ်းပေါ့တို့ရောမိဘုံမလုပ်ခိုင်းပါဘူးဆေးရောင်လေးတွေချဲ့ပြီးပြိုင်ပွဲလုပ်ပေးပါတယ်ဒါတော့တက်တန်းလိုက်ပေါ့ပြိုင်ပွဲမျိုးစား2မျိုး2ရက်လုပ်ပေးပါတယ်အမတ်တရအနေနဲ့ဆုလေးတွေချီးမြှင့်ပေးပါတယ်
ပြန်ပွဲဝင်နေဟာအချိန်3နာရီအတွင်းမှာမိဘုံလှလှလေးတွေကိုသူများထက်ထူးထက်ထူးအောင်လှတဲ့ထက်လှအောင်ပုံဖော်အလှဆင်ရတာပါ
အချိန်နေနေတော့သူတို့ဂျိုတင်ပြန်ပွဲဝင်မဲ့ပစ္စည်းတွေဝါးလေးပါလေးတော့ချောခိုင်းထားပါတယ်ဆက်ကူလေးတွေပြင်ဆင်ကြိုင်းပါတယ်ပြီးတော့တကယ်ပြန်ပွဲဝင်ချိန်ကတော့3နာရီတက်မှတ်ထားပါတယ်ဒီ3နာရီအတွင်းမှာဝါးတွေခွေခြင်းမိဘုံဆက်ကူကတ်ခြင်းဆေးချဲ့ခြင်းအပီးပြုလုပ်ရတာဖြစ်ပါတယ်ပြန်ပွဲရဲ့အချိန်ကပဲ3နာရီပေးထားပါတယ
်ကျတော့ဒီမှာဗမာလူတုအရွယ်ဝင်းမှာကြည့်မယ်ဆိုရင်ပေါ့လေအဲဒီမိဘုံဆိုတာတော်တော်များများမှေးမိန်နေပါပြီဆိုတော့အခုလိုအခုလိုလှုပ်ချင်းအပြင်ဒီမြန်မာလူတုအနေနဲ့မိဘုံကိုပြန်ပြီးကြတော့ပေါ့နော်အတုံးပြူတာမိဘုံကိုပြန်ပြီးကြတော့အလားစင်တာရှိမယ်လို့ရောယုံကြည်ပါလားခင်ဗျာဘယ်လိုမျှော်လင့်ထားပါကလဲ
အခုလိုအများကြီးမျှော်လင့်ထားပါတယ်ဒီအတွက်လည်းရွယ်ပြီးလှုပ်တာဖြစ်ပါတယ်ဒါမိဘုံဆိုတာဒီကိုလိုကလေးဘွားကဆိုမိဘုံလေးတွန်းတာအိမ်နေမှာမိဘုံလေးတွေအလားချိန်တာတောက်ရောက်ကိုလိုရှိပါတယ်အခုလက်ရှိ case နဲ့မှာတော့ခေပေါ်မိတွေတုံးပြီးတော့အဲကျန်တဲ့ခေပေါ်မိဘုံတွေပေါ့နော်မြမယူရမို့တဲ့မိဘုံတွေစောင်းရနေတာတွေ့ပါတယ်အဲ့ဒီတော့လေကိုတို့ကမြမယူရဆေးပြည့်တဲ့ဒီဝါးလေးတွေကိုသုံးမျိုးပြီးတော့ပညာရှင်တွေကိုယ်တိုင်လက်နဲ့ပြုလုပ်ထားတဲ့မိဘုံလေးတွေကိုခုလိုပြန်တယ်ပေါ်ထုတ်ခြင်းအပြင်ယနေ့ကလူငယ်တွေအဲကလေးငယ်တွေသိရှိလာပြီးတော့ဒါလေးတွေကိုပြန်လဲအမတ်ရသိရှိအဲတင်ရှားဖို့လည်းကိုတို့ရည်ရထားပါတယ်ပြန်လဲအသုံးပြုလာမယ်တင်ပေါ်လာမယ်လို့လည်းကိုတို့မျှော်လင့်ထားပါတယ်
မိဘုံတွေကိုတတ်မှတ်ပေးထားတဲ့အချိန်အတွင်းမှာလှလှပပဖန်တီးနိုင်မှုနဲ့မြမမှမြမဟန်ဖုံဆောင်နိုင်မှုအပေါ်မှာမူတည်ပြီးတော့စူရေးချွေသွားတာဖြစ်ပါတယ
်အဓိကတော့တို့ဒီမိဘုံရဲ့လှုပ်ချိန်ဟာ3နာရီ
မိဘုံနံပါတ်3နဲ့
အချိန်3နာရီပေးတဲ့တော့တယ်မှာအချိန်မပြီးစီးရမယ်ပေါ့
ဖြစ်ပါတယ်ခင်ဗျာ
နောက်တစ်ခုကတော့အချိန်မပြီးစီးတဲ့အပြင်မီးဘုံရဲ့အချိုးအစားပေါ့နော် proportion ဘိုင်းဆိုင်ရလဲ
ဒီဘောဘာစုတဲ့ဆိုဝေးဆေးဒိ
သူရည်ရွယ်ချက်ရည်ရွယ်ချက်ကသူကဘာလို့အဓိကပေါ်ဆောင်တယ်လဲပေါ့နော်ဥပမာအခုဒီပြိုင်ပွဲမှာကျွန်တော်ရိုးရာအရာပြိုင်တာဟုတ်ရိုးရာမိဘုံလက်မှုပညာဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ကဘောင်ဝင်အောင်ပေးရတ
ယ်ဒီပွဲလေးကိုပြီးရင
်အချိန်ပြီးစီးရမယ
်
နောက်တစ်ခုကကျွန်တော်တို့အချိုးစားကြနာရမယ်အယောင်ရွေးချယ်မှုတွေမှန်ရမယ်နောက်တစ်ခါကျွန်တော်တို့မြန်မာမှုကိုဖော်ဆောင်နိုင်မှုရှိရမယ
်ဒီချက်လေးကိုကျွန်တော်ပြရအောင်ရှိတယ်မိဘုံ
ဒီပြိုင်ပွဲမှာပထမဆုရတဲ့အဖွဲ့ကအ
ရန်ပျော်ပါတယ်အရန်လည်းဝမ်းသာတယ် MTV လည်းကျေးဇူးတင်ပါတယ
်မအောင်ဘယ်လိုခံစားလဲပထမဆုရတော့
အရန်အောင်ပျော်ပါတယ်ရှင်
တ
ော့လုံးတဲ့အခါမှာပေါ့လေဘလို့စိတ်ကူးစိတ်တန်းနေတယ်အဓိကပုံပေါ်လာတော့ကိုယ်စိတ်ကူးတဲ့မှာဟိုတမဲ့တင်တဲ့ဥစ္စာကိုဒီဇိုင်းပေါ်ကြည့်လိုက်တာပေါ့ဒီဇိုင်းပေါ်လာတော့တမီးကိုတမီးရပြီလို့ဟာတဲ့ဖေလောက်တာဘာယူကြီးလဲတဲ့ဒါတမီးကြာတိုင်းနေပြီနဲ့14ခုဒီမြမပြီကိုတိုင်းနေပြီနဲ့14ခုရှိတယ်ပေါ့နော်မင်းတို့ဇာတ်တော့မတရားဘူးလား14ချိန်ပဲဝိုင်းရတာဆိုအဲ့နဲ့မတရားပါဘူးလေအဲ့ဒါနဲ့ကလုံးပြအောင်လုပ်မယ်တော့သားတွေလည်းဒါဥစ္စာဖြစ်အောင်မြမပြီကိုစားပြုတာဖြစ်တယ်တို့ဒီကတာအဒီကကြီးရဲ့ချက်ကတော့အလားပ
ါရှိခိရှိခါကတော့မိဘုံတွေကိုဝါဒါမှမဟုတ်ဂျိန်နဲ့အခြေခံချိုးပါမယုံစက်ကူလေးတွေကတော့ဖန်တီးကြတာဖြစ်ပါတယ်ဒါပေမဲ့ဒီပွဲမှာတော့စက်ကူတွေကသာလက်မှုချိုးပြီးပြုလုပ်သွားတာဖြစ်တာကြောင့်အားနည်းမှုလေးတွေရှိတယ်လို့ကိဖြတ်တိုင်းကထောက်ပြပြောဆိုကြပါတယ်ဒါပေမဲ့လည်းဒီလိုပွဲတွေလှုပ်ပေးခြင်းအပြင်ရိုးရဒလိမြမလက်မှုပညာဖော်ဆောင်နိုင်တာဖြစ်တယ်လို့လူအများကပြောဆိုကြပါတယ်ထို့အတူပါပဲအခုနောက်ပိုင်းမြန်မာပြည်မှာအသုံးများနေတဲ့တရုတ်နိုင်ငံထုတ်မိဖို့တွေဟာလပ်ပါရာအကြမ်းခံတယ်လို့ဆိုနိုင်ပေမဲ့လည်းဖန်တီးနိုင်စွမ်းနဲ့လက်မှုပညာပိုင်းမှာတော့မြမရိုးရမိဖို့တွေကိုရှင်းလို့မရနိုင်ပါဘူး မြန်မာနိုင်ငံမှာသတင်းကြွတစောင်းနိုင်ပွဲတော်ကာလတွေမှာဗုဒ္ဓဘာသာမြန်မာလူမျိုးတွေရဲ့အင်တာတော်များများမှာစီမီထွန်းညိပူဆိုတာမျိုးအလာမီပုံးလေးတွေချိတ်ဆွဲအလှဆင်တာမျိုးတွေလှုပ်လို့ရှိကြပါတယ်။မီထွန်းပွဲတော်ရောက်ရင်အိမ်တွေရှေ့မှာချိတ်ဆွဲထားတဲ့ဖျောင်းနိုင်မီထွန်းအလှဆင်မီပုံးလေးတွေကလေးငယ်တွေလက်နဲ့တွန်းပြီးတော့စော်ကစားရတဲ့မီပုံးတွန်းလေးလေးတွေကိုလည်းကိုယ်ရင်ကဆိုရင်ကြည်ကြဲပြက်ပြက်တွေးခဲ့ရတာမျိုးပါ။ဒါပေမဲ့အခုနောက်ပိုင်းမှာတော့မိမိစားပြုတ်လာတဲ့ရိုးရလက်လုံမီပုံးတွေကိုအခုလိုပြန်ပွဲတွေလှုပ်တဲ့အပေါ်မှာလူအများကသဘောကျနေကြပါတယ်။
အဲလူတွေရဲ့စိတ်ဝင်စားမှာဒီနေ့မှာအများကြီးပို့လာပါတယ်မနစ်ကနေသားကြတော့ရာသီဥနေသားရဘိုးလေးတွေရာရာရဲ့နောက်ကိုလို့နေပထမဆုံးချိန်ဖြစ်တဲ့အတွက်အားနေချက်ကြီးတွေနည်းနည်းရှိပါတယ်ဒီနေ့ကတော့ကိုလို့မနစ်ကအားနေချက်အားသာချက်လေးတွေပေါ့မြူတီပြီးတော့ဒါရေဒီယိုချန်နယ်သတင်းစာတွေ TV တွေကနေလည်းကိုလို့အနောင်းလုပ်ပါတယ်တန်ယုံနေအဲနိုင်ငံတကာအဖွဲ့အစည်းအားလုံးလည်း invite လုပ်ပါတယ်ဒါကိုလို့အဲ new media ရောဆိုရှယ်မီဒီယာရော printed media ပေါ့ကိုလို့ invite လုပ်ပြီးတော့ကြည်ကြဲကြော်ညာထားတွေ့လူလူရောနိုင်ငံတကာရောသိရှိလာတော့တွေ့ရှိရပါတယ်
။ကျွန်တော်တို့ကအားပေးပါတယ်။ဘာဖြစ်လို့ဆိုတော့မိဘုံနဲ့မချိတ်တော့ဆိုတာအခုဖြစ်က electronic kit ဖြစ်လာတယ်။ ID kit ဖြစ်လာတယ်ဆိုတော့ကျွန်တော်တို့လက်စပစ္စည်းတွေထောင်းကားလာတယ်ခါ။ရိုးရာလက်မှုပညာပစ္စည်းတွေကလည်းနည်းနည်းတိမ်ကောသလိုဖြစ်သွားတာပေါ့နော်။အဲ့ဒါတွေကိုအခုလိုဟိုပေါ်ထုတ်ပေးတဲ့အတွက်ဒါအလုံးဝန်းသားစရာကောင်းပါတယ
်။ဒီပွဲလာရအရန်ပြောပါရဲ့။ဒီမှာပထမအဦးဆုံးအချိန်မလိုလားမဖြစ်ပါဘူး။ဟုတ်။နောက်ရင်မလာဖြစ်တဲ့လူတွေလည်းနောက်ရက်တရက်ကြံပါသေးရဲ့။လာကြပါလို့အရန်ပြောဖို့ကောင်းပါရဲ့လို့။
ဒဇောင်မုံဆိုတဲ့အတွန်းကိုပုဂံခေကဒဇောင်မုံလို့ရေးထွေးရကနေခေကလာတွေတဖြည်းဖြည်းပြောင်းလဲလာတာနဲ့အညီမုံကနေမုံတို့ပြောင်းလဲခေါ်ဝေါ်လာကြတာလည်းဖြစ်ပါတယ်။ဒဇောင်ဆိုတာကစီမီမီရှူမီတိုင်ဖြစ်ပြီးတော့မုံကတော့ချေမုံနာတောက်ပစေတယ်လို့အထိပယ်ရပါတယ်။ဒါကြောင့်လဲဒဇောင်မုံဆိုတာဟာစီမီမီရှူမီတိုင်တွေကနေအလင်းအောင်တောက်ပရဲလားလို့ဆိုကြတာကြောင့်အိမ်တိုင်းအိမ်တိုင်းမှာရိုးရမီပုံလှလာလေးတွေကိုစင်မြန်းတင်တယ်လို့တချို့ကယူဆကြပါတယ်။ပြောက်ွယ်လူနိဗာဖြစ်နေတဲ့မြမ12လရာသီပွဲတော်တွေကိုအခုလိုမျိုးပြန်လဲဖုတ်ထုတ်တင်တယ်လို့အကြံပြုပြောဆိုနေကြပါတယ်
ခင်ဗျစက်ပစ္စည်းတွေတုံးဆောင်ပစ္စည်းတွေနဲ့နိုင်ငံခြားတိုင်းပြည်တွေရဲ့ပွဲတော်တွေကြာပြောရင်ပါရင်နဲ့တဖြည်းဖြည်းလေးလူရှုစာပြုလာနေတဲ့မြမရိုးရာပွဲတော်တွေကိုပြန်လဲစိတ်ဝင်စားလာအောင်နဲ့လူငယ်တွေကလည်းမြမရိုးရာလက်လုပ်ပစ္စည်းတွေကိုညှိနှိုးတံပိုးထလာအောင်အတွက်လူများကတိုက်တွန်းပြောကြနေပါတယ်ခင်ဗျကျွန်တော်ထားပါခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုကြားခဲ့ရတာပါရှင်မနေ့ပြန်ကြားရပါရင်နဲ့မနေ့ပိုင်းမှာတော့အခုညပိုင်းမှာနှာစင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းအစီအစဉ်တွေမကြားခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တင်ပြချက်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်သမရဦးသိန်းစိန်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးနိုင်ငံတော်ကြီးကတာဝန်စနစ်တကျလွှဲပြောင်းပေးရေးအပါအဝင်ဆွေးနွေးကြတယ်လို့ပြန်ကြ ాయి ဝဉ္ဇီဦးရဲ့ထွက်ကဆွေးနွေးပွဲအပြီးမှာသတင်းတော့တွေကိုပြောပါတယ်။နေ့လယ်ပိုင်းမှာတော့တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်တို့ဟာနှစ်နာရီကနေသုံးနာရီထိနေပြည်တော်ပြည်တော်ဤသာအေကမ်းမဆောင်မှာတွေ့ဆုံဆွေးနွေးပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲပြီးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းတော့တွေကိုပြောပါတယ်။ဆီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုလေကြောင်းကတိုက်ခိုက်တာမှာပြည်ထောင်နိုင်ငံပါဝင်ရေးဗိုလ်ချုပ်ဒေးဗစ်ကင်မရွန်ကပန်ကြားထားတာကိုဒီကနေ့ပြည်ရှားလွှတ်တော်အမှတ်တွေဆွေးနွေးကြပါတယ်။စစ်သွေးကြွတွေလှူရှားသွားလာတယ်ကိုဟန်တာနိုင်မှုလေကြောင်းတက်ခဲ့တာဟာကျေပြန့်တဲ့မဟာဗျူဟာတစ်ခုရဲ့အစီအစဉ်ပိုင်းဖြစ်တယ်လို့မစ္စတာကမ်မရွန်ကလွှတ်တော်မှာဒီကနေ့ပြောပါတယ်။ဒါပေမဲ့တိုက်ခန့်လီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကဒီကိစ္စကိုကန့်ကွက်ပါတယ်။နိုင်ဂျီးရီးယားခြေဆိုင်ဘူဂိုဟာရမ်စစ်သွေးကြွအယောက်တရာကိုတုတ်တင်လိုက်ပြီးသူတို့ဖမ်းထားတဲ့လူ900ကိုကယ်တင်လိုက်တယ်လို့ကမ်မရွန်နိုင်ငံကပြောပါတယ်။ကမ်မရွန်နိုင်ဂျီးရီးယား26မှာပြီးခဲ့တဲ့သတင်းပတ်ကလုတ်တဲ့စစ်စင်ရေးတစ်ခုအတွင်းစစ်သွေးကြွတွေကိုတုတ်တင်ပြီးဒဇာကန်တွေကိုကယ်တင်ခဲ့တာလို့ကမ်မရွန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကဘာပေါ်မှာထိနှံသက်တမ်းအရှိကြဆုံးပြင်ဖြစ်တဲ့ထိုင်းပြည်ကြီးဘူမိဘောအဒူရီယာဒက်ရဲ့တက်တော်88နှစ်ပြည့်မွေးနေ့ကျင်းပဖို့ထိုင်းပြည်သူတွေပြင်ဆင်နေကြပါပြီ။အခုလ5ရက်လာမယ့်စနေနေ့မှာပြည်ကြီးဘူမိဘောရဲ့တက်တော်88နှစ်ပြည့်မှာပါခင်ဗျာ
။တည်င်းအချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Streamcast ဖြစ်ပါတယ်။ VOA American အတန်းရဲ့စနေနေ့မနက်ပိုင်းစီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 လိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တပါမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်းလောပါ။
This program has come to you from the Voice of America, Washington.